Welcome to the Voice of America in Burmese.
mingla mne khin ma thora shin mya shin american piraw su washington dc myo ro voa american tan ye 2022 khu ne august la 3 ye inga ni mne khin season dwe ko line kilometer 25 40 50 tituk ka ni dai yai thau lwin pe ni ba bi shin thora shin mya shin lan chan mye cha ba se shin jama tin gi thai ba
mingla ba shin jama a khin myo tat ba di mne khin thadin dwe ko ma in chin nai ne du pyo pya pe ma ba မြန်မာစစ်တပ်ကနောက်ထပ်နှစ်ကျော်ဆက်အာဏာချုပ်ကင်ဖို့လုပ်နေတာဟာမြန်မာနိုင်ငံဒီမိုကရေစီနဲ့ပိုးပြီးအလန်းဝေးစေမယ်လို့ရလို့ကုလသမဂ္ဂအတွင်းမှုချုပ်ကရှုမြင်ပါတယ်။ဒီသတင်းပတ်အာဆီယံနဲ့အစည်းအဝေးမှာမြန်မာစစ်တပ်ကိုဖိအားပေးဖို့ရှိတယ်လို့အမေရိကန်နိုင်ငံခြားရေးဌာနကပြောပါတယ်။စစ်ကောင်စီကနေဖွဲ့စည်းတဲ့အင်ဆောင်အစိုးရကို NUG အမျိုးသားညီညွတ်ရေးအစိုးရကမတရားတဲ့ညင်ညာလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေမှာအင်ဂျင်နိုင်နဲ့တူပြောပြပေးမှာပါမတင်ခဲ့ထိုင်ရင
်ကောင်းပါပြီရှင်။ထိတ်တဲရောက်သတင်းတွေကြီးညာပြီးနားဆင်ချာရမယ့်သတင်းဆောင်မတွေတဲမှာတော့
တောင်ပေါင်းစုကဟိုကနီးရဲ့အနောက်ဖက်ကနီးရန်ညင်းကိုတော့လဲသူတို့တောင်ဆုံးသွားတဲ့ဥစ္စာတွေလိုင်းရင်းလိုင်းရင်းနဲ့လို့ဒီမှာအကုန်ပတ်ချလဲရှာတော့မှာ
ကနီးဒေသတိုက်ပွဲတွေတွင်ဖန်ခံခဲ့ရသူတွေရဲ့ရုပ်အလောင်းပဲပြန်ရတဲ့အကြောင်းမှာနောက်စစ်ကောင်စီကရွေးကောက်ပွဲရလဖျက်သိမ်းမှုအပေါ်သဘောထားအမြင်ကွဲပြားချက်ချင်းငွေမရတာကြောင့်လယ်သမားတွေအခက်ကြုံရတဲ့အကြောင်းဆက်တဲ့သတင်းဆောင်မတွေကိုလည်းနားဆင်ကြရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေထဲမှာတော့စီးပွားရေးနဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တို့ကိုထုတ်လွှင့်ပေးမှာပါ။အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ရှင်။
မြန်မာစစ်တပ်က2023နှစ်လလောက်အထိအာဏာဆက်ပြီးချုပ်ကန်ထားဖို့လုပ်နေတာဟာကုလသမဂ္ဂနဲ့ဖွဲ့ဝင်နိုင်ငံတွေတောင်းဆိုထားတဲ့မြန်မာနိုင်ငံဒီမိုကရေစီအုပ်ချုပ်ရေးလမ်းကြောင်းပေါ်ကိုပြန်ပြီးရောက်ရှိမယ်လို့ရမဟုတ်ဘူးလို့ကုလသမဂ္ဂအတွင်းမှုချုပ်ပြောခွင့်ရစတဖန်ဒူဂျရစ်ကတင်းလာနေသတင်းစာရှင်းလင်းပွဲမှာဖြစ်ပါတယ်။စစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံမှာဩဂုတ်လ2023ဩဂုတ်လအထိသူတို့ရဲ့လုပ်ငန်းစဉ်ဆက်ပြီးဆောင်ရွက်ရအောင်မှာဖြစ်ကြောင်းပြောသလိုစစ်အုပ်ချုပ်ရေးကောင်စီကိုအင်ဆောင်အစိုးရအဖြစ်ပြောင်းပြီးသူကိုယ်တိုင်ဝန်ကြီးချုပ်အဖြစ်တာဝန်ယူခဲ့တာနဲ့ပတ်သက်ပြီးကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်ဆ်ရဲ့သဘောထားကိုမေးမြန်းရမှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ
် I think the short answer is that it's not taking us in the right direction. It's moving us further away from what we have
တော်တော်ပြောရင်တော့ဒါဟာလမ်းကြောင်းမှန်ကိုသွားနေတာမဟုတ်ဘူးလို့ထင်ပါတယ်ဒီလိုလှုပ်ဆောင်တာဟာမြန်မာနိုင်ငံဒီမိုကရေစီနည်းကြအုပ်ချုပ်ရေးပြန်ပြီးရဖို့နိုင်ငံရေးကျင်းသားအလုံးလှုပ်ပေးဖို့အကြမ်းဖက်ချေမှုန်းမှုတွေရပ်ဖို့ဆိုပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေတောင်းဆိုနေတဲ့လမ်းကြောင်းကနေပိုဝေးသွားစေတာဖြစ်ပြီးတော့စစ်တပ်အာဏာသိမ်းထားတဲ့6လအတွင်းမြန်မာနိုင်ငံရဲ့အခြေအနေဟာအတော့ကိုဆိုးဝါးတယ်လို့ဒေသရင်းမတည်မငြိမ်ဖြစ်စေမဲ့ချင်းချောက်မှုကိုပါရင်ဆိုင်လာရတာပါ။ဒါပြင် COVID-19 ဒဏ်ကိုပါခံကြရတာကြောင့်အခြေအနေပိုဆိုးလာတာဖြစ်ပြီးကမ္ဘာကြီးအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတညစ်တညွတ်ထဲဆုံးဖြတ်လုပ်ကင်ကြဖို့တိတ်ကိုအရေးကြီးနေတယ်လို့ပြောသွားတာပါ။စစ်တပ်ရဲ့တိကျဖမ်းဆီးမှုတွေနဲ့ COVID ကာယရောဂါဒဏ်ခံရတဲ့အခြေအကနေဒီမိုကရေစီငြိမ်းချမ်းရေးလူခွင့်ရနဲ့တရားဥပဒေစိုးမိုးမှုရဖို့အတွက်ကြိုးပမ်းနေတဲ့မြန်မာနိုင်ငံသားတွေနဲ့အတူကုလသမဂ္ဂကတသားတည်းရပ်တည်နေပါတယ်လို့လည်းပြောပါတယ်။February 1st ကအခုချိန်ထိစစ်တပ်နဲ့ရဲကြောင့်အမျိုးသမီးနဲ့ကလေးငယ်တွေပေါဝင်သေဆုံးရသူအနည်းဆုံး930နဲ့ဒဏ်ရသူ1000ချီရှိနေတယ်လို့အဖမ်းခံရသူက3000တဲ့မနည်းရှိနေတယ်လို့ပြောပါတယ်
။မြန်မာစစ်အစိုးရအနေနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်တည်ဆောက်ဖို့ဒီသတင်းပတ်တွင်ပြုလုပ်မဲ့အာဆီယံနဲ့ဆွေးနွေးပွဲမှာနိုင်ငံခြားရေးဝန်ကြီးဘလန်ကန်ကပြောကြားဖို့ရှိတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကမနေ့ကပြောပါတယ်။ဒီသတင်းပတ်အတွင်းအာဆီယံနဲ့တွေ့ဆုံတဲ့အစည်းအဝေးတွေမှာနိုင်ငံခြားရေးဝန်ကြီးဘလန်ကန်အနေနဲ့မြန်မာအပါအဝင်တောင်တရုတ်ပင်လယ်အရေးနဲ့အခြားဒေသတွင်းအရေးကိစ္စတွေမှာအခိုင်အမာရှိနေတဲ့အမေရိကန်ရဲ့ရည်တည်ချက်ကိုထပ်လောင်းပြောကြားဖို့ရှိတယ်လို့ဝါရှင်တန် DC ကအမေရိကန်နိုင်ငံခြားရေးဌာနမှတနင်္လာနေ့ကပုံမှန်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောခွင့်ရပုဂ္ဂိုလ် Net Price ကအခုလိုပြောသွားပါတယ
် Secretary Blinken will underscore that commitment and reiterate US positions on pressing regional
အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ပြီးဒီမိုကရေစီလမ်းကြောင်းပြန်လည်တည်ဆောက်ဖို့မြန်မာစစ်အစိုးရအပေါ်တောင်းဆိုမှုအပါအဝင်ဒေတာရင်းအရေးကိစ္စတွေမှာအမေရိကန်ရဲ့ဖိအားပေးရည်တည်ချက်နဲ့ဂတိကဝတ်တွေကိုနိုင်ငံခြားရေးဝန်ကြီးဘလန်ကန်ကထပ်လောင်းပြောကြားဖို့ရှိပါတယ်လို့ Net Price ကပြောသွားတာပါ။တောင်တရုတ်ပင်လယ်အတွင်းလွတ်လပ်စွာသွားလာမှုကိုထောက်ခံတာမြောက်ကိုရီးယားနိုင်ငံအပေါ်ချမှတ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အတိုင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့အပြည့်အဝလိုက်နာအကောင်အထည်ဖော်ရေးဘလန်ကန်အနေနဲ့တိုက်တွန်းမှာ ာဖြစ်ပါတယ်။ဒါ့အပြင်အာဆီယံဒေသအတွင်း COVID-19 ရောဂါတိုက်ဖျက်ရေးအတွက်နောက်ထပ်ကူညီထောက်ပံ့မဲ့အမေရိကန်ရဲ့အစီအစဉ်တွေကိုလည်းအာဆီယံအစည်းအဝေးအတွင်းမှဝန်ကြီးဘလင်ကန်ကဆွေးနွေးမှာဖြစ်ပါတယ်။ဒီတော့တွင်တနင်္လာနေ့ကပြုလုပ်တဲ့အာဆီယံနိုင်ငံသား၏ဝန်ကြီးတွေရဲ့ Video Conference အစည်းအဝေးပွဲမှာမြန်မာအနေနဲ့အာဆီယံအထူးအစည်းအဝေးကချမှတ်ထားတဲ့မြမအရေးဘုံသဘောတူညီချက်၅ချက်ကိုလိုက်နာအကောင့်ထဲပေါ်ဖို့အာဆီယံနိုင်ငံသား၏ဝန်ကြီးတွေကတိုက်တွန်းခဲ့ကြကြောင်းစင်ကာပူနိုင်ငံသား၏ဝန်ကြီး Vivian Balakrishnan ရဲ့ Twitter မှာရေးသားထားပါတယ်ရှင
်။စစ်တပ်အာဏာသိမ်းတဲ့6လပြည့်တဲ့ဩဂုတ်လ10ရက်နေ့မှာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကစစ်အုပ်ချုပ်ရေးကောင်စီကိုအင်ဆောင်အစိုးရဖြစ်တဲ့အသွင်ပြောင်းဖွဲ့စည်းခဲ့တာနဲ့ပတ်သက်ပြီးNUG အမျိုးသားညီညွတ်ရေးအစိုးရကဒီအင်ဆောင်အစိုးရကိုမတရားသိမ်းဖြစ်နဲ့ဩဂုတ်လ2ရက်နေ့မှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။အခုလိုအင်ဆောင်အစိုးရဖွဲ့စည်းကြောင်းကြေညာချက်ဟာတည်ဆဲဖြစ်တဲ့ဘဲဥပဒေနဲ့မှကန့်ညီမှုမရှိကြောင်းနဲ့နိုင်ငံတော်နဲ့နိုင်ငံသားတွေရဲ့အခွင့်အရေးရပိုင်권တွေကိုထိခိုက်အောင်လှုံ့ဆော်တာသာဖြစ်ကြောင်း NUG ကြေညာချက်မှာဖော်ပြပါတယ်။အခုလိုအင်ဆောင်အစိုးရဖွဲ့တာဟာဆောင်ရွက်စရာရှိတာတွေကိုမြန်မြန်ဆန်ဆန်နဲ့ထိထိရောက်ရောက်ဆောင်ရွက်ဖို့ဖြစ်ကြောင်းဗိုလ်ချုပ်မှူးကြီးမင်းအောင်နိုင်ကပြည်သူကိုပြောကြားခဲ့တာပါ။အခုလိုအင်းဆောင်အစိုးရအဖြစ်ပြောင်းလဲဖွဲ့စည်းလိုက်တာဟာတန်တမန်နီးလန့်အရာနိုင်ငံတကာကနေအတိမတ်ပြုလာစေဖို့အတွက်လမ်းကြောင်းတစ်ခုဖော်ဆောင်တာသာဖြစ်ကြောင်း NUG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းက VOA ကိုပြောပါတယ်။တိုင်းနာဖွဲ့စည်းအတော်များများကလည်းအာဏာသိမ်းပြီး6လကြာအခုလိုအင်းဆောင်အစိုးရအဖြစ်အမည်ပြောင်းလဲလိုက်ပေမဲ့နိုင်ငံရေးမှာတော့တိတ်ပြီးထူးထူးခြားခြားပြောင်းလဲလာစရာမရှိကြဘူးလို့မြင်ပါတယ်။
COVID-19 ကာကွယ်ဆေးမလုံလောက်မှုကိုရင်ဆိုင်နေရတဲ့အိန္ဒိယနိုင်ငံရောက်ရိုဟင်ဂျာနဲ့ချင်းဒုက္ခသည်အများစုအတွက်ကာကွယ်ဆေးအပြည့်အဝထိုးမပေးနိုင်တာကြောင့်ကူးစက်မှုအန္တရာယ်ဆက်ပြီးရှိနေသေးကြောင်း AP သတင်းမှဖော်ပြထားပါတယ်။ဒုက္ခသည်တချို့ကိုအိန္ဒိယအစိုးရကကာကွယ်ဆေးထိုးနှံပေးခဲ့ပေမဲ့အများစုကအခုချိန်ထိကာကွယ်ဆေးမထိုးရသေးဘူးလို့ဆိုပါတယ်။အိန္ဒိယနိုင်ငံမှာလူဦးရေ900ခန့်နှုံးကျော်ပဲကာကွယ်ဆေးအပြည့်အဝရထားတာပါကာကွယ်ဆေးပြတ်လတ်မှုကြောင့်လည်းနိုင်ငံလူဦးရေ 1.4 ဘီလီယံနီးပါးကပ်ရောဂါဆိုးဘေးဒဏ်ကိုခံခဲ့ကြရပါတယ်ဒုက္ခသည်တွေဟာသူတို့နေထိုင်ရာယာယီစခန်းတွေမှာအစုလိုက်အပြုံလိုက်နေထိုင်ကြရတဲ့အတွက်ကူးစက်မှုအန္တရာယ်များတာကြောင့်ကာကွယ်ဆေးထိုးနှံရေးမှာဒုတိယဦးစားပေးအဖြစ်ဆောင်ရွက်ဖို့နိုင်ငံတွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကလာပေါင်းအတန်ကြာတဲ့ကတည်းကတိုက်တွန်းခဲ့တာပါရှင်
ဒီရေအမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 ညဟိုင်းဒိုမီတာ40 kHz 9413ညဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရေအမေရိကန်တံကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အာဖဂန်နစ္စတန်နိုင်ငံကနေအမေရိကန်နဲ့နိုင်ငံခြားတပ်ဖွဲ့တွေရုတ်သိမ်းသွားချိန်မှာအရေးပါတဲ့နေဆက်ဂိတ်တွေအပအဝင်နည်းမြအတော်များများကိုတာလီဘန်တွေကနေခြေကုပ်ယူသိမ်းပိုက်ခဲ့တဲ့အတွက်စိုးရိမ်မှုတွေတိုးလာနေချိန်မှာပဲအာဖဂန်သမ္မတအာရှရဖ်ဂါနီကသူ့ရဲ့တာလီဘန်တွေကိုပြန်ပြီးထိုးစစ်ဆင်မဲ့အစီအစဉ်ကိုတနင်္လာနေ့မှာချပြခဲ့ပါတယ်။နိုင်ငံရဲ့3လတာကာလအတွင်းသူ့အစိုးရအဖွဲ့အနေနဲ့ဘာမဟာဗျူဟာကိုမှချမပြနိုင်ခဲ့ဘူးလို့ပြင်းပြင်းထန်ထန်ဝေဖန်နေကြချိန်မှာပဲသူ့အစီအစဉ်ဟာအကောင့်ထဲစဖို့ပြီး6လအတွင်းမှာပဲတနင်္ဂနွေလုံးတည်ငြိမ်မှုရရှိဖို့လှုပ်ထားတာဖြစ်ကြောင်းအာဖဂန်လွှတ်တော်မင်ကွန်းမှတာလီဘန်တွေနဲ့ပတ်သက်ပြီးပထမဆုံးချိန်မင်ကွန်းပြောခဲ့တာပါလုံဆောင်မဲ့အစီအစဉ်အသေးစိတ်ကိုထုတ်မပြောပေမဲ့မဟာဗျူဟာကျတဲ့ပြစ်မှတ်တွေကိုကာကွယ်ဖို့စစ်တပ်ကတာဝန်ယူမှာဖြစ်ပြီးပြည်တိုင်းဝင်ကြီးလက်အောက်မှာရှိတဲ့ရဲတပ်ဖွဲ့ကမြို့ကြီးတွေနဲ့မဟာဗျူဟာကျတဲ့ရက်ွက်တွေအတွက်အခုခံကာကွယ်မှာဖြစ်ကြောင်းပြောပါရယ်နိုင်ငံတော်လုံခြုံရေး NDS နဲ့အာဖဂန်ထောက်လှမ်းရေးအဖွဲ့ကတော့တာလီဘန်ဆန့်ကျင်တဲ့လက်နက်ကိုင်ပြည်သူကာကွယ်ရေးတပ်နဲ့ပူးပေါင်းဆောင်ရွက်ဖို့ရှိတယ်လို့ပြောပါရယ်အာဖဂန်ကနေနိုင်ငံတကာတပ်ဖွဲ့တွေဒီနှစ်စပြီးရုတ်သိမ်းခဲ့တဲ့အခါတာလီဘန်တွေဟာအာဖဂန်တပ်ဖွဲ့တွေကိုတိုးပြီးတိုက်ခိုက်လာသလိုနိုင်ငံတွင်းကနယ်မြေပေါင်း420လောက်ထဲကထပ်ဝက်လောက်ကိုပါတိမ့်ပိုက်နေတာဖြစ်ပါတယ်
။ COVID-19 ကာကွယ်ဆေးအဖြစ်ထိုးထားတဲ့အမေရိကန်နဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံအတော်များများကခီးသွေးတွေအနေနဲ့ဗြိတိန်နိုင်ငံလန်ဒန်ဟီထရိုးလေဆိပ်မှာတနင်္လာနေ့ကပထမဆုံးနေ့အဖြစ် quarantine လုပ်ဆရာမလို့ပဲဝင်ခွင့်ရခဲ့ပါတယ်။အခုလို COVID ကန့်သတ်ချက်ဖြစ်တဲ့quarantine စီမင်းစည်းကမ်းကိုရုတ်သိမ်းလိုက်တာဟာအောင်မြင်မှုမှတ်တိုင်တစ်ခုဖြစ်ကြောင်းဟီထရိုးလေဆိပ်အမှုဆောင်အရာရှိချုပ်ဂျွန်ဟော်လန်ကပြောကြားခဲ့ပါတယ်။ဒါ့အပြင် COVID-19 ကပ်ရောဂါကန့်သတ်ချက်တွေကြောင့်ကွဲကွာနေရတဲ့မိသားစုတွေအတွက်18လ လအထိပြန်လည်တွေ့ဆုံခွင့်ပြုထားကြောင်းလည်းသူကဆိုပါရယ်၄စိမ့်မှာရှိတဲ့ဗီဒီယိုတွေကနေစိတ်လှုပ်ရှားမှုအပြည့်နဲ့ပြန်လည်ဆုံတွေ့ကြတဲ့မိသားစုတွေကိုတွေ့မြင်ကြရပါတယ်ဒါပေမဲ့၄စိတ်ကိုရောက်လာတဲ့ခီးသည်တွေအနေနဲ့သူတို့ထွက်လာမယ့်နိုင်ငံကလင်းရင်ပေါ်မတက်ခင်မှာရောဂါပိုးရှိမှရှိစမ်းသက်စစ်ဆေးခဲ့ရမှာဖြစ်တယ်လို့ဗြိတိန်နိုင်ငံကိုရောက်ပြီး၂ရက်အတွင်းမျိုးရိုးဗီဇဂွင်းဆက်တုံ့ပြန်မှု PCR COVID-19 ကိုစမ်းသက်စစ်ဆေးရမှာဖြစ်ပါတယ်ရှင်
တိုကျိုအိုလံပစ်ပွဲတော်မှာဝင်ရောက်ရှင်ပြိုင်တဲ့ဘယ်လာရုစ်အပြေးမဲ့ခရစ်စတီနာစီမန်နော့စကာယာကိုပိုလန်အာဏာပိုင်တွေကလူသားချင်းစာနာမှုဆိုင်ရာဗီဇာပေးလိုက်ပါပြီ။သူကိုပိုလန်ကနေပြည်ဝင်ခွင့်ဗီဇာပေးလိုက်တယ်လို့ပိုလန်ဒုတိယနိုင်ငံခြားရေးဝန်ကြီးမာဆင်ပရိုက်ဂျက်စ်ကတနင်္လာနေ့မှာသူ့တရားကနေအတည်ပြုပါတယ်။သူဟာသူ့နီးပြားတွေကိုဝေဖန်ခဲ့တဲ့နောက်သူကိုလူစာနာမပါဘဲဘယ်လာရုစ်ကိုပြန်ပြီးပို့ဖို့လှုပ်ကြကြောင်းသူဟာဘယ်လာရုစ်အာဏာရှင်အလက်ဇန်ဒားလူကာရှန်ကိုအစိုးရလက်ထဲရောက်ရင်သူ့လုံခြုံရေးအတွက်စိုးရိမ်ရတယ်လို့တိုကျိုတာဝန်ရှိသူတွေကိုသူကပြောခဲ့တာပါဘယ်လာရုစ်အိုလံပစ်ကော်မတီဟာသမ္မတလူကာရှန်ကိုနဲ့သူ့သားဗစ်တာရဲ့ဥဆောင်မှုအောက်မှာရှိနေတာနှစ်ပေါင်းအစိတ်ရှိနေပြီဖြစ်ပါတယ်ဘယ်လာရုစ်အရာရှိတွေကသူ့ကိုအစ္စတန်ဘူအသွားလင်းမောတင်ပေးဖို့ကြိုးစားပေမဲ့ငြင်းဆန်ပြီးတိုကျိုလေဆိပ်ရဲတွေစီအကူအညီတောင်းခဲ့ကြောင်းနဲ့နောက်ပိုင်းပိုလန်တန်ယုံတော့ရောက်ခဲ့တယ်လို့ရိုက်ဂျာစတင်းမှာဖော်ပြပါတယ်
2022ဆောင်းရာသီအိုလံပစ်ပြိုင်ပွဲကိုလာမယ့်6လအတွင်းတရုတ်နိုင်ငံမှာကျင်းပတော့မှာပါ။အဲ့ဒီမှာသွားပြီးသတင်းယူကြမယ့်နိုင်ငံခြားသတင်းမီဒီယာသမားတွေအတွက်တရုတ်အစိုးရရဲ့ဝါဒဖြန့်မှုကြောင့်အနောက်တိုင်းသတင်းမီဒီယာတွေအပေါ်အမျက်ဒေါသထွက်နေတဲ့တရုတ်ပြည်သူတွေရဲ့အမြင်မကြည်လင်မှုနဲ့တွေ့ကြုံရဖို့ရှိနေတယ်လို့ဆိုပါရစေ။တရုတ်နိုင်ငံပိုင်မီဒီယာတွေသာမကတရုတ်တန်တမန်တွေနဲ့အခြားအရာရှိတွေကနေနိုင်ငံခြားမီဒီယာတွေနဲ့သတင်းတောက်တွေဟာတရုတ်နိုင်ငံအကြောင်းမဟုတ်မမှန်ပြောဆိုရေးသားဖြန့်ဝေနေကြကြောင်းလာပေါင်းများစွာဆွဆွဲပြောဆိုခဲ့ကြတာဖြစ်ပါတယ်။မကြာသေးခင်ကပဲရှင်ကျန်းဒေတာကပညာပေးစခန်းတွေမှာထိမ့်သိမ်းခံထားရတဲ့ဝီဂါမွတ်စလင်တွေအကြောင်းကြဲကြဲပြန့်ပြန့်သတင်းထုတ်ပြန်ခဲ့တဲ့ BBC သတင်းဌာနကိုတရုတ်အစိုးရကပြစ်မှတ်ထားခဲ့ပါတယ်ရှင
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်အင်ချင်းနိုင်တို့ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုနားဆင်ကြရအောင်ပါ။စကိုင်းတိုင်းကနီနယ်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေကြားမကြာခဏတိုက်ပွဲတွေဖြစ်နေပြီးတိုက်ပွဲတွင်ဖမ်းခံခဲ့ရသူတွေဟာလည်းအလောင်းမဲပြန်ရတယ်လို့ဒေသခံတွေကပြောပါတယ်။ဒါ့အပြင်မကွေးတိုင်းမြိုင်မြို့ဘဟင်းချေးရွာရဲစခန်းအနီးပစ်ခတ်မှုမှာလည်း PDF ခေါင်းဆောင်တဦးတိဆုံးခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညွန့်ဦးပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းဒေသကြီးကနီနယ်ကတောင်ပေါက်ကျေးရွာနီးမှာဇူလိုင်လ29ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပြီးတော့ဒေသခံ PDF အချို့ပျောက်ဆုံးခဲ့ရမှာမနေ့ဩဂတ်လ1ရက်နေ့မှာတော့ပျောက်ဆုံးနေသူရုပ်လောင်းတွေကိုပြန်တွေ့ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေသခံတအူးကအခုလိုပြောပါတယ
်။တောင်ပေါက်ဆိုတာကနီရဲ့အနောက်ဖက်ကနီကနေကင်းဝင်သွားတဲ့လမ်းသူတို့ပျောက်ဆုံးသွားတဲ့ဥစ္စာတွေလိုင်းရင်းလိုင်းရင်းနဲ့ဥစ္စာအကုန်ပတ်ချက်နဲ့ရှာတော့မှအခုလိုမျိုးတွေ့ရ။အဲမနေ့ကမှသူတို့ပြန်ပြီးကြနေရ။သူတို့အဲ့တည်ရတော်ကပြေတော့ခုနှစ်ယောက်ကနီက3ယောက်ခုရင်း2ယောက်လို့ပြောတ
ယ်ဒီသက္ကံကာကွယ်ရေးအဖွဲ့တွေကိုစစ်ကောင်စီဘက်ကနေပြီးတော့လမ်းမှာကြားဖြတ်တိုက်ခိုက်ပြီးတော့ဒီသက္ကံကာကွယ်ရေးအဖွဲ့တွေကပြန်ဆုတ်ခွာတဲ့အချိန်မှာဖမ်းဆီးခံလိုက်ရတယ်လို့တချို့ကဒဏ်ရာရရှိခဲ့ပြီးတော့ကြံခဲ့တာပါကြံရှိတဲ့သူတွေကိုနောက်ရက်မှာတွားရှာရမှာအခုလိုအလောင်းတွေပဲပြန်တွေးခဲ့တာဖြစ်တယ်လို့ပြောပါတယ်ဒီလိုမျိုးအစုလိုက်ပြုံလိုက်လူသေးအလောင်းတွေတွေ့ရတာဟာတတိယကြိမ်ဖြစ်ပြီးတော့ပြီးခဲ့တဲ့ဇူလိုင်9ရက်နဲ့10ရက်နေ့မှာလဲကနီနယ်တဲကရင်းချေးရွာအနီးကတောထဲမှာစစ်ဘေးဒုက္ခသည်တွေကိုဖမ်းပြီးတော့အမျိုးသမီးတွေကိုပြန်လွှတ်ပြီးနောက်အမျိုးသား15ဦးကိုစစ်ကောင်စီဘက်ကတပ်ဖြတ်ခဲ့တယ်ဆိုပြီးတော့ပြန်လွှတ်လာသူတွေကပြောထားပါတယ်။ဒါပြင်ဇူလိုင်26ရက်နေ့ကနီနယ်တဲကဇီးပင်ဝင်ချေးရွာအနီးမှာဒေသခံ PDF တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပြီးတဲ့နောက်တရားရရှိပြီးတော့ဖမ်းခံရသူတွေကိုဒေသခံတွေကတွားရောက်ပြန်ရှာဖွေရမှာကျင်းနေမြုပ်ထားတဲ့အလောင်း9လောင်းနောက်မမြုပ်နှံထားတဲ့ရုပ်လောင်း3လောင်းစုစုပေါင်း12လောင်းကိုတွေ့ရှိခဲ့ပါတယ်။ဒါလိုမျိုးလူသေးလောင်းတွေအစုလိုက်ပြုံလိုက်တွေ့ရှိခဲ့တာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တိတိပပသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။ကရင်နယ်ထဲမှာရှိတဲ့ကြေးရွာသားတွေအတော်များများထွက်ပြေးတင်းရှောင်နေရတယ်လို့အကူအညီတွေလည်းလိုအပ်နေတယ်လို့ဒေသခံတူကအခုလိုပြောပါတယ
်။တော်နေတောင်နေတော့သတ်သက်ရရာပေါ့တကယ်လို့ဟိုအချားရွာတွေရောဒီနီးစပ်ရွာတွေရောထွက်ပြေးရတော့ဆေးဝါးနေလို့တယ်၊စားတော့နေလို့တယ်၊ဒီဆောင်ရှင်တော်ကလည်းတချို့ကြာညွန်တိုင်းထွက်ရတဲ့လူတွေ၊တချို့ချိုးတဲတဲ့လူတွေလာဆိုပိုးပြီးဒုက္ခရောက်မှာ။ဟုတ်တယ်တချို့တွေဆိုတော့တဲမှာမိုးကတဲ့လေတွေနဲ့အပင်လျောက်အေးရတဲ့မိုးမလို့အဲ့လိုမျိုးပေါ့အကြောင်းမျိုးတွေပေါ့
။ဒါကစကိုင်းတိုင်းကနီနယ်တဲကအချင်းနေပါ။တဆက်ထဲမှာပဲမကွေးတိုင်းမြိုင်မြို့နယ်တဲကဗဟင်းကြီးရွာရက်စကန်းနာမှာဩဂတ်လ1ရက်နေ့မနေ့ပိုင်းတုန်းကစစ်ကောင်စီတပ်ဖွဲ့တွေနဲ့ PDF တပ်ဖွဲ့ဝင်တချို့ပစ်ခတ်တာဖြစ်ပြီးတော့ မြန်မာ PDF ကောင်းဆောင်ကုဖိုထီတည်ဆုံခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာဒေသခံတူကအခုလိုပြောပါတယ
်ဘရင်စကန်ရှိကိုအခုတည်သွားတဲ့ PDF ကအဲကောင်းဆောင်ကဘရင်စကန်ရှိရနေချက်ပြီးတော့အသွားဒီကောင်းကဘရင်စကန်ကိုဘရင်စကန်ကောင်းကြီးကသူ့တွေးလိုက်လို့ဆိုပြီးနောက်ကနေပြီးလိုက်တာသူ့လိုင်းမန်းတည်လက်တည်ရောသူနဲ့ပါလာတဲ့ကလေးတွေထိမှဆလို့ဆိုပြီးတော့သူကခံပြီးပြစ်တာသူလည်းကြားတယ်အဲဟိုစကန်ကစကန်မှုဖြစ်ဖို့များတယ်တဲ့အဲသူလည်းကြားတယ်
စကမှုတည်ဆုံသွားတဲ့ပတ်သက်လို့ VV ကတိကျတိပြည့်ချက်တော့မရပါဘူးတိုက်ပွဲဖြစ်ပွားခဲ့တဲ့ဗဟင်းကြီးရွာရက်စကန်ဒီမှာလုံခြုံရေးကိုပိုတင်းကျပ်ထားပြီးတော့ဗဟင်းကြီးရွာသားတွေလည်းကြောက်လန့်ပြီးတော့ထွက်ပြေးနေရတယ်လို့ဒေသခံတွေကဆိုပါတယ်တစ်ဆက်ထဲမှာပဲဇူလိုင်လ31ရက်နေ့ကပေါ့မြို့နယ်တောင်ပိုင်းဝင်းချံရွာအနီးမှာဒေသခံ PDF တွေနဲ့စစ်ကောင်စီနဲ့နှိစက်တဲ့ပြူစောတိတပ်ဖွဲ့ဝင်တွေကြားတိုက်ပွဲဖြစ်ခဲ့ပြီးတော့ဒေသခံ PDF တွေတိုက်ခိုက်မှုကြောင့်ပြူစောတိအဖွဲ့ဝင်20ခန်းတည်ဆုံခဲ့တယ်လို့ PDF ဘက်ကပြောပါတယ်လက်ရှိချိန်မှာတော့ရွာသားတွေတင်းရှောင်နေရပြီးတော့အကူအညီတွေလည်းလိုအပ်နေတယ်လို့တိုက်ပွဲတွေဆက်ဖြစ်လာမှာကိုလည်းစိုးရိမ်နေကြပါတယ်ခင်ဗျာ
ကိုသားညုံဦးပြောပြပေးခဲ့တာပါရှင်သောရရှင်များရှင်စစ်ကောင်စီကအိမ်ဆောင်အစိုးရအဖြစ်မကြေညာခင်မှာ2020ပြည့်နှစ်ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းကြောင်းကြေညာခဲ့ပါတယ်ရွေးကောက်ပွဲရလဒ်ဖျက်သိမ်းမှုအပေါ်ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီပြောခွင့်ရဒေါက်တာနန္ဒာလှမြင့်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့ဗဟိုအလုပ်မှုဆောင်ဥအောင်ကြီးညွန့်တို့ရဲ့သဘောထားတွေကိုကိုဝင်းမင်းဆက်သွယ်မိမြန်တင်ပြထားပါတယ်ရှင်
။ဟုတ်ကဲ့လက်ရှိပြည်တော်စုရွေးကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ခဲ့တာပေါ့ဒေါက်တာနန္ဒာလှမြင့်က
တမန်တော်ကဖွဲ့စည်းလိုက်တဲ့ရွေးကောက်ပွဲကော်မရှင်ဒီတော့မတ်တာမင်းကြီးနေစီစစ်ပြီးတော့အခုဒီမေးရလက်ကိုဖြတ်သိမ်းနေပေါ့နော်။ဒီအပေါ်မှာအမချင်းမှန်ချင်းထောက်ခင်ချင်းမထောက်ခင်ချင်းဆိုတော့ကျွန်တော်တို့ပါတီတွေလည်းပြောကြရမရှိပါဘူးခင်ဗျ။ဥပဒေမရှိဘူး။ဘာလို့လဲဆိုတဲ့အခါကျတော့ဒါဥပဒေရကော်မရှင်ရဲ့လုပ်ပိုင်ခွင့်ဖြစ်တဲ့အတွက်ခေါင်းကြီးဆိုကြတော့လေဖြစ်ပေါ်လာတဲ့အခြေအနေပေါ်မှာအလုံးတောင်းရင်ယူမှုတောင်းဖို့ဆောင်ရွက်ဆောင်ရွက်သွားကြမယ်ကိစ္စတွေလိုပဲမြင်ပါတယ်။သို့တော်လည်းပဲအဓိကကဒီမဲစင်းမမကန်မှုတွေနဲ့ပတ်သက်ပြီးတော့မှရွေးကောက်ပွဲကော်မရှင်ကအဲ့တုန်းကဥလသိန်းကော်မရှင်ကတောင်းရင်ယူဖြည့်ဆင်းနိုင်ရင်ပြီးတော့နိုင်တဲ့ကိစ္စပေါ့။ဒီလိုမျိုးသို့ကြိုးတွေလည်းဖြစ်ပေါ်လာနိုင်လို့ပေါ့လေ။ဒီစင်းရဲ့ပဲခေါင်းမာခဲ့တဲ့အတွက်ဒီနေ့ခင်းချင်းမျိုးကိုကျွန်တော်တို့ဒီနေ့တနင်္ဂနွေခါသီခံနိုင်ကြတာ
ဒီပေါ် NLD ဘိုးလုံမှုဆောင်ဖွဲ့ဝင်ဦးအောင်ချင်းညက
ဒီလိုအရင်ကော်မရှင်အဟောင်းကသာစီစဉ်ဆောင်ရွက်ပေးမယ်ဆိုလို့ရှိရင်အာဏာသိမ်းစီရမလိုဘူးလို့ပြောလို့ရဖို့ရတဲ့အတွက်ကအရင်ကော်မရှင်အဟောင်းကဒီအမှုတွေကိုကြားနာစစ်ဆေးတဲ့အချိန်ကိုတောင်မှသူကမရလိုက်ပဲနဲ့ဘာမှတောင်မကန်ရသေးတဲ့အချိန်မှာအာဏာသိမ်းလိုက်တာဖြစ်နေတဲ့အခါကျတော့လေဟိုယူဆပုံကရှေ့နောက်တော့နည်းနည်းလွဲနေတယ်
အဲ့ဒါကြောင့်အရင်ရွေးကောက်ပွဲကော်မရှင်ကသာဖြည့်ဆင်းပေးခဲ့ရင်ဘလို့အဖြစ်မျိုးထွက်လာနိုင်ပြီးအခုလိုမကြုံနိုင်ပါလေလို့မိရမှာဒေါက်တာနန္ဒာလှမြင့်က
ကျွန်တော်တို့ကျွန်တော်အမြင်ပြောရင်တော့ဘောနော်ကော်မရှင်ကတောင်းရင်ခံမှုရှိရှိနဲ့ဖြည့်ဆင်းခဲ့မယ်ဆိုရင်ရလက်ကတော့ကြောင်းကြီးတောင်းရှိလို့ကျွန်တော်လည်းမြင်ပါတယ်ဒါပေမဲ့အတိုက်ခံအင်အားစုတွေတော့တော်တော်တယ်မှာပိုပြီးပေါင်လာမှာပေါ့ကျွန်တော်တို့ပါတီတောင်းရင်အခြားပါတီတွေလည်းအနိုင်ရတဲ့နေရာတွေပေါ်ထွက်လာပြီးတော့မှဟိုပြီးတော့ဒီကြတာကတော့ဒီနည်းလိုမျိုးချင်းချင်းဒီတော့ရှောင်နေနိုင်လိမ့်မယ်တကယ်လို့အနာထိနေတဲ့ဒီကဖြစ်တဲ့အကြောင်းကိုမရှိဘူးဖြစ်လို့လည်းမရဘူးဥရိနဲ့လည်းညီညွတ်မှာမဟုတ
်ဒီပေါ်ဥအောင်ချင်းချင်းကတော့အခုလိုအဖြေကိုမဆောင်မဲ့အာနာအရင်တိတ်လိုက်တာကြောင့်ပါလို့ဆိုပါတယ
်သူတို့ကျွန်တော်ယူကောက်ပွဲဆိုင်ရာပြဿနာနဲ့ပတ်သက်ပြီးတဲ့ခါကျတော့ကျွန်တော်တို့ NLD ကနေပြီးတော့တင်တာတွေရှိတယ်လို့ဟိုပြည်ခိုင်ပြိုးပါတီကနေပြီးတော့လည်းပဲသူတို့အမှုတွေဆွဲပြီးတင်နေတာတကယ်ဥပဒေကြောင်းအတိုင်းဆိုရင်အဲ့ဒီယူကောက်ပွဲဒီကော်မရှင်အနေထားနဲ့ကကျန်းသာစီစစ်တဲ့အပေါ်မှာမူတည်ပြီးတော့မှန်ကန်တယ်ဆိုလို့ရှိရင်ဆိုတော့သူတို့ဒုတိယမဲအများဆုံးရခဲ့ဆိုသူသားလင်းလွတ်တော်ကိုယ်စားလှယ်ဖြစ်ကြောင်းတောင်းဆို권လည်းရှိတယ်လေအဲ့ဒီလိုမှန်ကန်တဲ့အဖြေတွေကိုပေါ်ပေါက်လာနိုင်မယ့်အနေအထားမျိုးကအဲ့ဒီအချိန်တခုတော့စောင့်အောင်မယ်အဲ့ဒီအချိန်မတိုင်ခင်မှာသူကအာဏာသိမ်းလိုက်တာ
အဲ့ဒီတော့အခုကော်မရှင်ဆုံးဖြတ်ချက်ကြာလာချိန်မှာလက်ရှိအခြေတဲပေါ်ဘယ်လိုတက်ရောက်နိုင်ပါလဲလို့မေးရမှာဒေါက်တာနန္ဒာလှမြင့်က
ဒီကာလတိုင်းပြည်နိုင်ငံကြီးအခြေအနေနောက်ကပီယောဂကြောင့်ဆက်မရအခြေအနေနဲ့ဒီအရေးနောက်ဆက်တဲ့စီးပွားရေးတက်တဲ့အခြေအနေတွေကိုကျွန်တော်တိုင်းပြည်ကစုတော့တကယ်တကယ်ခံစားနေကြတာပေါ့ဒီပေါ်မှာလည်းနိုင်ငံကြီးနိုင်ငံသားအားလုံးကတို့ကိုစိတ်ကျင်းရကြပါလို့ဆိုတော့နာကက်မှာကျွန်တော်တို့တန်းကြီးဒီလူစုတွေအားလုံးပြည့်ပြည့်ရှိရှိစိတ်ချမ်းသာတတ်တာကျန်းကျန်းမာမာနဲ့မိမိရဲ့အဝန်ကြီးတွေပြည့်တဲ့ပြည့်ရှိပြီးတော့မှတန်းကြီးလည်းဒီအေဂျင့်လိုကိုဖြစ်သွားဖို့အတွက်ကတော့ဥပဒေတော်ကောင်းဆိုတာအထက်အစိုးရရောပြည်သူရောကျွန်တော်တို့အဖွဲ့ကြီးအားလုံးကတက်ညီနေပြီးစီးလုံးကြီးမျိုးနဲ့အမုန်းတရားတွေကိုပြီးခွာပြီးတော့မှဝိုင်းဝန်းကူညီပြီးတော့မှအားလုံးကတန်းကြီးနဲ့လူတွေမျက်နှာကိုပဲကြည့်ပြီးတော့အပူပေါင်းဆောင်ရွက်သွားဖို့အချိန်ရည်ကြီးနေပြီလို့ကျွန်တော်တို့ပြန်ပါတယ်ခင်ဗျာ
ဒါပေမဲ့ဥအောင်ချင်းညွန့်ကတော့ အကျိုးဆက်မကောင်းနိုင်ဘူးလို့ဆိုပါတယ
်။ဒါကြောင့်မို့လို့တိုင်းပြည်တွေဘယ်လိုမှကောင်းရလမ်းကြောင်းမရှိဘူး။ဒီမိုကရေစီလမ်းကြောင်းကနေပြီးလုံးဝသွေဖြီသွားပြီးတဲ့ခါကျတော့ပြည်သူလူထုကိုစစ်အာဏာရှင်စနစ်နဲ့စစ်အုပ်ချုပ်ရေးစနစ်ကိုဆက်သွားမယ်လို့ဆိုတဲ့ပုံစံမျိုးအတိအလင်းပြတ်ထန်းလိုက်တာဖြစ်တဲ့အတွက်ကြောင့်ပြည်သူကလည်းဘယ်လိုနည်းနဲ့မှလက်ခံနိုင်မှာမဟုတ်ဘူး။အဲ့လိုဆိုရင်တိုင်းပြည်ကဘယ်လိုမှမတည်ငြိမ်နိုင်ဘူး။ဘယ်လိုမှမဖွံ့ဖြိုးနိုင်ဘူး။ဘယ်လိုမှမဖွံ့ဖြိုးနိုင်ဘူး။ပြည်သူနဲ့အစိုးရနဲ့တဟဇာတမဖြစ်ရင်အခုကျွန်တော်တို့ COVID-19 မှာကိုလက်တွေ့စင်ကုန်နေရပြီ။တတိယလိုင်းကိုလုံးဝမကကွယ်ပေးနိုင်ဘူး။ဘာဖြစ်လို့မကကွယ်လဲဆိုပြီးခဲ့တဲ့ကျွန်တော်ပြည်သူအစိုးရလက်ထက်တုန်းကဆိုရင်အစိုးရနဲ့ပြည်သူနဲ့ယုံကြည်မှုရှိတဲ့ခါကျတော့အားလုံးဝိုင်းပြီးတော့ပူးပေါင်းပါဝင်တယ်။အခုလက်ရှိအခြေအနေမျိုးမှာအဲ့လိုပူးပေါင်းပါဝင်ပေးတဲ့လူတွေကိုဒီပင်လင်ဖမ်းတယ်၊ချုပ်တယ်အဆေးရောင်းတာတွေကဆက်လိုက်ပြီးတော့ပိတ်သိမ်းတယ်အောက်ဆီဂျင်လိုဟာမျိုးတွေဟိုယူရာမျိုးဆိုတော့ကန့်တတ်တယ်ဆိုတော့အနေထားမျိုးမှာပြည်သူလူထုဟာအင်မတန်မှဒီဘဝနဲ့ရင်းနဲ့အသက်နဲ့ရင်းပြီးတော့စွန့်စားနေရတဲ့အနေထားမျိုးရဲ့နာကြီးချက်ဟာအင်မတန်မှဆိုးတယ်အတိုင်းပြည်တွေဘယ်လိုမှအလားအလာမကောင်းဘူးလို့ပဲပြောရမှာပေါ့ဗျာအတိုင်းပြည်တွေအင်မတန်ဝန်းနေစရာကောင်းတာပေါ့
ဒါတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရခဲ့တဲ့2020ပြည်နှစ်ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းလိုက်တဲ့အပေါ်သဘောထားတွေကိုကိုဝင်းမင်းစူးစီးတင်ပြခဲ့တာဖြစ်ပါတယ်ရှင်။အခုတော့မြန်မာနိုင်ငံတွင်းကလယ်သမားတွေအခက်အခဲဖြစ်နေရတဲ့အကြောင်းပြောပြပေးပါမယ်။စပားစာရာသီမှာအတူးနဲ့ငွေချေးမဲ့သူရှာလာတာကြောင့်လယ်သမားတွေစိုက်ပျိုးရေးအတွက်အခက်အခဲဖြစ်နေတဲ့အကြောင်းတောင်သူလယ်သမားအဖွဲ့အစည်းတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုကိုရဲမွန်ကပြောပြပေးပါမယ်ရှင်။
စစ်အာဏာသိမ်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့ငွေကြေးရှားပါးမှုပြဿနာကြောင့်အတိုးနဲ့ငွေချေးတဲ့ပုဂ္ဂလိကလုပ်ငန်းတွေစီကအရင်လိုအလွယ်တကူငွေချေးလို့မရတော့ကြောင်းလယ်သမားတွေကညှိသွားကြပါတယ်။စပားကင်းအတွက်လုံလောက်တဲ့ငွေကိုမတုံးဆွဲနိုင်လို့လာမယ့်နှစ်မှာလယ်သမားတွေအခက်အခဲကြုံလာနိုင်ကြောင်းဗမာနိုင်ငံလုံးဆိုင်ရာတောင်သူလယ်သမားများအဖွဲ့ချုပ်အေယာဝတီတိုင်းတာဝန်ခံမန်းအောင်ညင်းကပြောပါတယ်။
ဒီအနာနီဘဝရဲ့ချက်ဝါးတဲ့ကြံနာလို့ကသူတို့သမားကလည်းမပေးနိုင်မပေးရဲဘူးသူတို့ရှိလို့ရှိတယ်ဒါပေမဲ့မပေးရဲအဲဒီကြံနာတွေကအခုဘယ်လိုဆက်ကြုံလို့တော့ဥစ္စာကပတ်တင်သလားသားပြီးတော့မှဆာဝါးဝယ်ရတာလည်းလက်မင်းသမီးတွေရတယ်ဆန္ဒမကတည်းကရှိတဲ့အခါကျတော့အချိန်မရတော့အဲ့မှာတက္ကံလေးရှားတဲ့မျိုးတွေဒီလိုချင်းအလျှာနဲ့ကလည်းမျိုးရနေမှာအဲ့ဒီမျိုးဆောင်းဆောင်းနဲ့ဒီတချို့ဆိုရင်သလားဝယ်တော့ပြင်ကြတယ်ဒီလိုဒါမှမပတ်တာလည်းရှိတယ်ဒီဟာစပါးအတွက်ဟိုစက်ဝါးနိုင်တယ်ဒီကြေကနာ
တချို့လေသမားတွေကပတ်စံကိုရှာကြံပြီးအခုနှစ်အတွက်မိုးစဘာကိုစိုက်ပျိုးထားပြီးဆိုပေမဲ့စဘာပျိုးထောင်နေတဲ့ကာလတလျှောက်ကုန်ကြစိတ်အတွက်တော့စိုးရိမ်နေရတယ်လို့ဆိုပါတယ်။အေယာဝတီတိုင်းပန်းတနော်မြို့နယ်ကလေသမားဦးဆန်လင်းကအခုလိုပြောပါတယ
်။ဒီလေသမားကစဘာမစိုက်နေလေတခြားလူတွေကဘာမှမလုပ်ဒီတိုင်းလုံးတော့ခိုင်းမှာကရှေ့တဲ့နည်းစိုက်တာစိုက်ကြတာပါ။ကိုရှိရာလေးခြားရအောင်တချို့လေကိုအဆင်ပြေရှိတဲ့ခင်ဗျာဆက်ကြတယ်လေရှာကြံတော့အဲ့လိုနည်းပါမစိုက်တဲ့ပိုက်ကြီးတောက်တော့ပြီးပါတော့အခုနောက်ပိုင်းဒီရကင်ကြီးကြီးတောင်းအောင်လည်းအတိုင်းမှာတော့လည်းတွေ့တဲ့ရှိနေအိုင်ရင်အဲ့ဒီအချက်အခက်တွေတော့အခုဖြစ်နေ
လေတအေကကိုစဘာသိန်း80လောက်ပြန်ပြထွက်ရှိပေမဲ့မြေဩဇာနဲ့တခြားပြိုးထောင်စည်းတွေမတုံးနိုင်ရင်လေအထွက်ရောနိုင်ပြီးတော့တအေကကိုအသင်း40 45သိန်းမှာထွက်နိုင်ပါတယ်ဒါဆိုရင်အရင်ကယူထားတဲ့အကျိုးတွေပြန်ဆက်ဖို့ခက်ခဲသွားတာပါ
ညာလူကငိုးကြီးကလိုက်နေလို့ဒါရေတင်ကြီးမကုန်တာပေါ့ဟိုနောက်ဒုရရှိနဲ့ဆက်ကားအစာနဲ့ဈေးကြီးလိုက်ရတယ်။ဒါပေမဲ့အခုကြာလို့ကြံလို့လည်းမရဘူး။အခက်အခဲရှိနေတဲ့ဓမ္မအများစုအတွက်ကဒီဘက်ကဆုံးတယ်။တဘာဆုံးတဲ့အင်းကအုံကြုံတော့ဒါမင်းရဲ့အခုကတော့တော်လေးအကျက်တဲ့ဖြစ်နေတာ။ဒါကပုံကြီးကဒီချိန်မှနေယူထားတဲ့ကြီးတွေလည်းမဆက်နိုင်တာလို့အသေးအကြီးလေသမားဆက်နိုင်တာလေသမားတွေတော့အခက်အခဲဖြစ်မှာပဲလို့ပ
ါ။အခုချိန်မှာငွေကြေးရှိတဲ့လေသမားပဲလေယာပိုင်ဆိုင်ထားပြီးကျန်တဲ့သူတွေကတော့လေမြေတွေကိုထုတ်ရောင်းနေရပါတယ်။လေသမားမဟုတ်သူတွေကဝယ်ထားတဲ့မြေမှာတီးစားကနဲ့ပြန်လုံနေရတဲ့လေသမားတွေလည်းတဖြည်းဖြည်းများလာနေပါတယ်။မြန်မာနိုင်ငံတောင်သူလေသမားတမကဗဟိုရဲ့ဥက္ကဋ္ဌဒေါ်စုစုနွေကအခုလိုပြောပါတယ
်။လေသမားကအဲဒီပေါ့နော်တမျက်တမျက်စုပ်သွားတဲ့အခါကျတော့ဒီလေတွေကိုဖျက်ရတယ်ပေါ့နော်။လေတွေကိုပြန်ဖျက်ရတာနဲ့အဲဒီကနေပြီးတော့ထမုန်းကကျော်နေပြီးပြန်ရတဲ့အခါကျတော့လေသမားရဲ့တမျက်တမျက်ရှုံးနေတဲ့အခါကျတော့လေတွေပေါ့နော်ဆွေးတင်တဲ့ခါကျတော့ဖက်တယ်ဖက်တယ်တွေရှားလာတာလေကတော်တော်များများတော့ကုန်းနေပါရဲ့ရှင်ဟိုလေတွေစုံစုံနဲ့အတွက်ပေါ့နော်သူတို့ကိုယ်တိုင်ဝင်းစာတွေပေါ့နော်ပြန်ဝယ်ထားရတာရှိတယ်ဒီအထူးခြားကတော့မိကြီးအခက်ခဲအရိုက်ခတ်မှုကတော့လေသမားပို့ပြီးတော့ဟိုပို့ပြီးတော့ထိလိုက်ကြပါရှင
်မနစ်ကအစိုးရဗန်ကျွေးကိုပုဂ္ဂလိကချင်းငွေနဲ့ဆက်ပြီးဒီနှစ်အတွက်အစိုးရချင်းငွေအသစ်ကိုထက်ယူဒီလိုနဲ့အကျွေးအစင်းစင်တင်သွားကြောင်းလယ်သမားတွေကပြောပါတယ်ကိုဗစ်ကရောဂါလယ်ထဲကပိုးမွှားပြဿနာလေယာမီအမှုအခင်းဒါတွေကိုလည်းအခုနှစ်မှာလယ်သမားတွေကစုပြုံပြီးရင်ဆိုင်နေရတယ်လို့လယ်သမားတွေကပြောနေကြပါတယ်ခင်ဗျာ
ကိုရဲမွန်တင်ပြပေးခဲ့တာပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့အင်ကာနီမနက်ခင်ထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းဆောင်ပါတွေကိုတက်လှည့်တင်ပြပေးမှာပါတိုကျိုမြို့ကကမ္ဘာလှည့်ခီးတယ်တွေနဲ့စီကားလေးရှိတဲ့အာဆာကူဆာဒေသတစ်ဝိုက်ဟာတကယ်ဆိုဒီနှစ်မှာလဲအိုလံပစ်ပွဲလာပရိသတ်ထောင်ပေါင်းများစွာနဲ့စီကားနေလိမ့်မယ်လို့မျှော်လင့်ထားခဲ့ကြတာပါဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါကြောင့်အနာပိုင်တွေကအိုလံပစ်ပွဲကိုပရိသတ်မပါဘဲကျင့်ပါဖို့ဆုံးဖြတ်လိုက်တာကြောင့်သွာလာလဲပတ်သူအ ਨੇ အချင်းပဲတွေ့နေကြရပါတယ်အိုလံပစ်ပွဲရှိရင်ဝင်ငွေတိုးလာဖို့မျှော်လင့်ထားတဲ့တိုကျိုမြို့ကစီးပွားရေးလုပ်ငန်းအသေးစားလေးတွေအတော်ကြီးထိခိုက်နေကြပါတယ်။ဒီအကြောင်း AP သတင်းတပုတ်ကိုမတ်ခွာညိုကပြောပြပေးပါမယ်ရှင
်။တိုကျိုမြို့ကစီးပွားရေးလုပ်ငန်းအသေးလေးတွေထိခိုက်ရတာဟာကာယောဂဘေးတစ်ခုတည်းကြောင့်မဟုတ်ဘဲအိုလံပစ်ကစားပွဲကြည့်မဲ့ပြည်ပပရိသတ်ကိုအဝင့်မခံတဲ့အစိုးရရဲ့ဆုံးဖြတ်ချက်ကြောင့်လည်းဖြစ်ပါတယ်။အဲ့ဒါတွေကိုမှုခိုရောင်းချတဲ့လက်ဆောင်ပစ္စည်းနဲ့မုန့်အချိုတွေရောင်းတဲ့ဆိုင်တွေဟာဒီဆုံးဖြတ်ချက်ကိုအတော်ကြီးစိတ်ပြက်လက်ပြက်ဖြစ်ခဲ့ကြတာပါ။မုံအချိုဆိုင်ပိုင်ရှင်ဆူချီအွန်နူးကအခုလိုပြောပါတယ
်။東京オリンピック開催地はね、たくさんの観光地。
オランダ杯類シニドン、アサクサデータドワイマ、နိုင်ငံသား類、ガバレキデ類、အများကြီးရောက်လာကြလိမ့်မယ်လို့မျှော်မှန်းထားတာ။အခုတော့6တိ6ကတ်နဲ့တော့ကိုစိတ်ပြက်စရာကောင်းပါတယ်ဗျာ
။ကဘာလက်ခီးသွားတွေသွာလာလေးရှိတဲ့နေရာတွေနဲ့တူတူမျိုးတွင်တခြားအရက်ဒေတာတွေဟာဂျပန်နိုင်ငံတွင်ထုတ်ပြန်ထားတဲ့ COVID-19 ကပ်ရောဂါဘေးဆိုင်ရာတားမြစ်ချက်တွေရဲ့ဒဏ်ကိုခံစားနေကြရတာပါ။အရင်တုန်းကယိုရှိဟီဆာအိုမီရဲ့လက်ဆောင်ပစ္စည်းအယောင်ဆိုင်ဟာကဘာတဝမ်းခီးသည်တွေရောဒေတာခံတွေနဲ့ပါပြည်နေလေးရှိတဲ့ရောင်းအားအကောင်ဆုံးဈေးဝယ်စင်တာတွေရှိတဲ့အိုမီတက်ဆန်တိုမြို့နာမှာရှိခဲ့တာပါ။ကယောဂဘေးကြောင့်သူ့ရဲ့ဆိုင်ကိုစီးပွားရေးချက်ချကြပြီးနိုင်ငံခြားသားတွေအလာများတဲ့ရှီဘူယာမြို့နယ်ကဟီရိုအိုရက်ွက်ဖက်ကိုပြောင်းပြီးတော့ဖွင့်ခဲ့ရပါတယ်။အိုမင်းဟာသူ့သမီးနဲ့အတူအိုလံပစ်ဖွင့်ပွဲအခမ်းအနားကြီးခွင့်ဆုံးရှုံးခဲ့ရုံသာမကပွဲချီပရိသတ်မလာရဆိုတဲ့မူဝါဒကြောင့်လည်းစီးပွားရေးမှာအများကြီးကျဆင်းခဲ့ရတာပါ။အ
မှန်ဝါကချင်းမတော်တော်ကြာလို့ရှိ
တဲ့ငွေကထိုးအမကရော့ကျသွားပါတယ်။ဆရာခိုင်နှုံးလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်။ကနဦးကျွန်တော်မျှော်မှန်းထားတာလေးနဲ့နိုင်ရှင်လိုက်ရင်ဘာကိုမှဖြစ်မလာခဲ့ပါဘူး
။ဒါပေမဲ့ဒီနှစ်အိုလံပစ်ပွဲတွေကျင်းပတာဟာပွဲစဉ်တွေဖျက်လိုက်တာထက်တော့အကျိုးရှိတယ်လို့ကီယိုတက္ကသိုလ်ကစီးပွားရေးပါမောက်ခဆာယူရီရှီယိုင်းကပြောပါတယ
်။ Economic benefit which were expected last year didn't happen.So also this year because of
covid ကရောဂါကမနစ်ကစခဲ့တာမို့လို့ကျမတို့မျှော်မှန်းထားတဲ့ဒီမနစ်ကအိုလံပစ်ကနေရမယ့်စီးပွားရေးအကျိုးမြတ်တွေမရခဲ့ပါဘူးအခုလိုကစားပွဲတွေလက်ခံကျင်းပတာအဖြစ်တော့တချို့စီးပွားရေးလုပ်ငန်းတွေမှာအလုပ်ဖြစ်တာတွေတော့ရှိလာပါတယ်ဒါကြောင့်လုံးဝဖျက်သိမ်းထားတာထက်တော့ပိုကောင်းပါသေးတယ
်ကရောဂါပေးကြောင့်ခက်ခဲကြက်တဲတာတွေပိုတိုးလာနေတာနဲ့အိုလံပစ်ကစားပွဲတွေရှိလာပါရဲ့နဲ့ဝင်ငွေတိုးမလာတာကိုမကြေမနက်ဖြစ်ရတာတွေကိုကြော်လွှားနိုင်ဖို့ပုံစံတစ်မျိုးပြောင်းပြီးစီးပွားရှာလာသူတချို့လည်းရှိပါတယ်ယိုမီရှီမာဇာကီကတိုကျိုမြို့မှာတိုက်ခန်းတစ်ခန်းပိုင်ပြီးအကစားပွဲတွေရှိတော့တိုက်ခန်းငှားစားရလိမ့်မယ်လို့မျှော်လင့်ခဲ့တာပါဒါပေမဲ့လက်တွေ့နဲ့မျှော်လင့်ချက်အလန်းကွာလွန်းတာနားလည်လာတော့ကိုယ်တိုင်တီးခြားခွဲနေဖို့လိုအပ်သူတွေကိုငှားတဲ့လုပ်ငန်းကိုစတင်ခဲ့ပါတယ်အိုလံပစ်အားကစားပွဲတွေဟာဩဂုတ်လ10ရက်နေ့မှာအဆုံးသတ်ပြီးမတန်ဆွမ်းအားကစားပွဲတွေဆက်ပြီးတော့ကျင်းပလာပါလိမ့်မယ်။ဒါပေမဲ့လည်းဒေသရင်းစီးပွားရေးလုပ်ငန်းတွေကတော့ဒီလိုပဲအခက်အခဲတွေကြားမှာဆက်ပြီးတော့ရုန်းကန်နေကြရအောင်မှာဖြစ်ပါရဲ့ရှင
်။ VOA American တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်။8473748.info ဖြစ်ပါတယ်။ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ်။ VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်။စလုံးပေါင်းက VOA BURMESE CHANNEL ဖြစ်ပါတယ်။
YouTube Samjana go yau pi suin VOA Burmese lo yai che lai yin le jamaro Samjana go yau nai ma de Twitter ma suin no twitter.com/VOABurmese phit par de salon maung ga twitter.com/VOABurmese phit par de atan ne thau twin jet de go SoundCloud ga na thong chin ne chin no soundcloud.com/VOABurmese phit par de VOA American tan yau tan ne radio thau twin jet de go မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်မင်္ဂလာမနက်ခင်းပါသောရရှိများရှင် VOA American အသံရဲ့2022ခုနှစ်ဩဂုတ်လ3ရက်အင်္ဂါနေ့မနက်ခင်းစီစဉ်တွေကိုလိုင်းတိုမီတာ25 40 51တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့အိန္ဒိယရဲ့ရာသီဥတုပြောင်းလဲမှုအခြေအနေဆိုင်ရာသတင်းဆောင်ပါကိုထုတ်လွှင့်ပေးမှာဖြစ်ပြီးဒီနောက်မှာနားဆင်ကြရမယ့်အဖတ်စဉ်ကဏ္ဍတွေတင်ဆက်တဲ့အခါမှာတော့
Brighter အချင်းလုပ်တဲ့ကလေးလေးချင်းမှာဟောကျွန်တော်တို့ရက်ွက်ထဲမှာတော့ဒီလိုလိုဖြစ်နေအိန္ဒိယဘယ်နဲ့အိန္ဒိယပါတယ်အလန်ထောင်းထားတာဘယ်လိုရှိနေပါပြီအဲကျွန်တော်တို့
အဖတ်စဉ်စီးပွားရေးအစီအစဉ်ထုတ်လွှင့်တဲ့အခါမှာနားဆင်ကြရပါမယ်ရှင်ဘလော့ဂါတွေပြောသမျှအစီအစဉ်ကိုလည်းတင်ပြပေးမှာပါအခုရင်ဆုံးတော့ဆက်သွယ်မီးမြန်းချက်တစ်ခုကိုအရင်ဆုံးတင်ပြပေးပါမယ်ကိုဗစ် -19 ကရောဂါလှိုင်းကိုအလူအလဲခံခဲ့ရတဲ့အမေရိကန်ပြည်ထောင်စုမှာပြန်လည်ထူထောင်ရေးလုပ်ငန်းစဉ်တစ်ရပ်အဖြစ်သမ္မတဂျိုးဘိုင်ဒန်အစိုးရက Child Tax Credit လို့ခေါ်တဲ့ကလေးတွေနဲ့ပတ်သက်တဲ့အခွန်အကျိုးခံစားခွင့်ကိုတိုးမြှင့်ပေးလိုက်တဲ့အစီအစဉ်ကိုဇူလိုင်လ15ရက်နေ့မှာစတင်ပါတယ်ကလေးပေါင်းတန်း60အတွက်မိသားစုတွေကိုငွေကြိုတင်ထုတ်ပေးနေတဲ့2021ခုနှစ်ကလေးသင်ငယ်ဆိုင်ရာအခွန်ကြိုတင်ခံစားခွင့်အစီအစဉ်ဟာကိုဗစ်ကပ်ရောဂါကာလတွင်မိသားစုတွေကိုဘယ်လိုအကျိုးပြုနိုင်လဲဘယ်လိုမိသားစုတွေကသတ်မှတ်ချက်တွေနဲ့ကိုက်ညီသလဲကောင်းကျိုးဆိုးကျိုးကဘာတွေလဲနယူးယောက်မြို့ကငွေကြေးဆိုင်ရာဝန်ဆောင်မှုလုပ်ငန်းရဲ့ CEO မနန်းဆက်ကိုမိုင်းအင်ချင်းနိုင်က Skype ကနေဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
ခုဒီ American ပြည်ထောင်စုမှာ Biden အစိုးရတက်လာတဲ့အခါမှာပေါ့နော်ဒီအခု2021ပေါ့နော် Advanced Child Credit ဆိုတဲ့ဒီကလေးတွေနဲ့ပတ်သက်တဲ့ credit နဲ့ပတ်သက်ပြီးတော့ဟိုကျမတို့ဘယ်လိုနားလည်လို့ရမလဲနောက်ပြီးတော့ကလေးရှိတဲ့မိသားစုတွေရောအဲ့ဒီဒီ Child Tax Credit ကဘယ်လိုအကျိုးပြုနိုင်လဲရှင
်ဟုတ်ကဲ့ဆိုညီမပြောတဲ့အတိုင်းပဲလေတမရလက်ထက်မှာဒီဂျိုးဘိုင်ဒန်လက်ထက်မှာအကြီးမားဆုံးဒါဟိုအကူအညီတစ်ခုပေးလိုက်တာပေါ့နော်ကလေးရှိတဲ့မိသားစုတွေအတွက်လေဆိုတော့ခါတိုင်းကအမတို့တွေကဒီကလေးတယောက်ကို qualify ဖြစ်တဲ့မိသားစုတွေတနည်းမှာဒေါ်လာ2000ရတာပေါ့နော်ဆိုတော့ဒီနေ့မှာတော့2021မှာတော့တမရဘိုင်ဒန်ကနေပြီးတော့ကလေးရှိတဲ့လူတွေကိုကလေး9နှစ်နဲ့ပေါ့နော်9နှစ်အောက်ကလေးတွေကို2000ပေးမယ်အစား3600ပေါ့နော်3600ပေးမယ်လို့ဆုံးဖြတ်လိုက်ပြီအဲ3600ကိုလည်းဒီနှစ်ထဲမှာပဲဟိုတဝက်ကိုကြိုထုတ်လို့ရတယ်ပေါ့နော်ကြိုထုတ်လို့ရတယ်ဆိုပြီးတော့ဇူလိုင်လ15ရက်ကနေစပြီးဒီဇင်ဘာလ15ရက်ဒီလဆင်ချက်တွေပေါ့နော်လဆင်ချက်300ပေးသွားမှာဖြစ်ပါတယ်တကယ်လို့ကလေးကကလေး6နှစ်ကနေတကယ်18နှစ်အတွင်းမှာတော့သူကဒေါ်လာ3000 credit ရမှာဖြစ်တဲ့အတွက်ကြိုထုတ်လို့ရှိလို့ရှိရင်2500တလကိုပေါ့နော်တလ250ပေါ့နော်ဒီဇူလိုင်လ25ရက်နေ့ကနေစပြီးဒီဇင်ဘာလထိရသွားမှာဖြစ်ပါတယ်ညီမရေဆိုတော့အခုချက်တွေထုတ်တောင်ထုတ်ပေးလိုက်ပြီပေါ့နော်ကလေးတန်း60တောင်ရသွားပါပြီ60 million ကလေးတွေပေါ့နော်ဒီချက်တွေရရှိသွားပါပြီဆိုတော့ဒီငွေကြေးအခက်အခဲဖြစ်နေတယ်ပေါ့နော်ဒီကလေးရှိတဲ့မိသားစုတွေအတွက်တော့ဒီလိုငွေကြိုထုတ်လို့ရတဲ့အတွက်လည်းဒါအသက်ရှူချောင်စီတာပေါ့နော်ဝမ်းသာစရာသတင်းကောင်းလည်းဖြစ်ပါတယ်အကုန်လုံးမိသားစုတွေအတွက်လေ
အဲ့တော့ဒီ2021ဒီ child credit မှာကလည်းတို့သတ်မှတ်ချက်တွေကန့်သတ်ချက်တွေလည်းရှိမှာပေါ့နော်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဟိုဘလို့မိသားစုတွေကဒီသတ်မှတ်ချက်တွေကိုတို့ပြည့်မီနိုင်မလဲပေါ့နော်နောက်ဘလို့ပုံစံနဲ့ဒီဝင်ငွေကိုတို့ရဖို့ရှိမလဲနောက်ပြီးတော့တကယ်လို့ qualify ပေါ့ဒီသတ်မှတ်ချက်တွေအတိုင်းဟိုမပြည့်မီတဲ့ဒီမိသားစုတွေရောရှိနိုင်လားရှင
်ဟုတ်ကဲ့ညီမဟို qualifying ကတော့သူ income နဲ့တွက်လိုက်တာပေါ့เนาะ income နဲ့ဆိုတော့ခါကျတော့တယောက်ထဲသမားတွေပေါ့เนาะ single သမားတွေအတွက်ဆိုလို့ရှင်တော့ကိုယ့်ဝယ်ငွေငွေရာပေါ့ဝယ်ငွေက9000ကျွဲပေါ့เนาะ9000ကျွဲနဲ့အောက်ဆိုလို့ရှိလို့ရှင်တော့ဒါ fully eligible ဖြစ်နိုင်တာပေါ့เนาะတကယ်လို့9000ကျွဲနဲ့9000ကျွဲကြားမှာဆိုလို့ရှင်တော့ညော့နိုင်ပါတယ်တကယ်လို့နှစ်သိန်းတက်များပါလို့ရှင်တော့မရတက်လောက်လည်းဖြစ်သွားနိုင်ပါတယ်ပေါ့နော်။နောက်ဒီအိမ်တောင်ဦးစီးသမားတွေပေါ့နော် heads of household တွေကြတော့တသိန်း1500ကျော်လို့ရှိလို့ရှိအောက်ကိုရနိုင်ပါတယ်ပေါ့နော်။တ တကယ်လို့တချို့လင်မယားတွေပေါ့နော်မိသားစုလင်မယားပေါင်းဆောင်တာအခွန်ပေါင်းဆောင်တာ joint filing လုပ်တဲ့လူတွေအတွက်ကြားတဲ့ခါကျတော့ဒီတသိန်းခွဲနဲ့အောက်ပေါ့နော်တသိန်းခွဲနဲ့အောက်ဆိုလို့ရှိရင်တော့ဒီ tax credit ကိုအပြေအဝရနိုင်ပါတယ်တကယ်လို့တသိန်းခွဲနဲ့တသိန်း9000ခွဲကြားဆိုရော့ရနိုင်တယ်လို့တကယ်လို့4သိန်းကျော်သွားတယ်ဆိုလည်းမရတဲ့လောက်လည်းဖြစ်သွားနိုင်ပါတယ်ပေါ့နော်ဆိုတော့ဒီကိုယ့်ရဲ့ accountant နဲ့တွေ့ပြီးတဲ့ခါကျတော့ file လုပ်လို့ရပါတယ်တကယ်လို့မရဘူးမားတယ်ဆိုလို့ရှိရင်ကျွန်တော်ဒီ IRS portal ကိုသွားပြီးတော့ကိုယ့်ရဲ့ information တွေပြန်ပြင်လို့ရပါတယ်ပေါ့နော်ဟုတ်ကဲ့ဆိုတော့ eligible မဖြစ်နိုင်တဲ့လူတွေကတော့ပေါ့နော်ညီမဒီမရနိုင်တဲ့လူတွေကဘလို့လူမျိုးလဲဆိုတော့တချို့အခွန်လုံးဝမဆောင်ထားတဲ့လူတွေကြတော့ information မရှိတဲ့အတွက်လည်းမရနိုင်ဘူးပေါ့နော်အဲ့လိုမရနိုင်ဘူးဆိုလို့ရှိရင်လည်းဒီဥစ္စာအခွန်မဆောင်လည်းရပါတယ်အခွန်ဝင်ဝင်မရှိလို့အခွန်မဆောင်လို့ဒီကလေးအတွက်မရတာမျိုးလည်းမဟုတ်ပါဘူးအဲ့တော့ဒါပေမဲ့ကိုယ့်ရဲ့ information ကိုဒီ IRS portal မှာ update ပြန်လုပ်ရမှာပေါ့နော်အဲ့လိုလူတွေအတွက်ကြတော့လေတချို့ကလေးအသက်ကကြော်သွားလို့လည်းမရနိုင်တာဖြစ်နိုင်တယ်ကလေးကဒီ18နှစ်ပဲရှိရမယ်ပေါ့เนาะဒီ2000ဒီ21နောက်ဆုံးမှာဒီ18နှစ်ကျော်လို့မရဘူးပေါ့เนาะဆိုတော့အဲ့အတွက်ကလေးကျော်သွားလို့လည်းမရနိုင်ရဖြစ်သလို income များသွားလို့လည်းမရနိုင်တာမျိုးလည်းဖြစ်နိုင်ပါတယ်ပေါ့เนาะနောက်တစ်ခုကကျော်ကလေးက social security မရှိတဲ့မိသားစုတွေပေါ့เนาะတချို့ရောက်ကစားအဲ့လိုမျိုးလေ social security မရှိသေးတဲ့လူတွေအတွက်လည်းမရနိုင်မှုလည်းဖြစ်နိုင်ပါတယ်ဆိုတော့နောက်တစ်ခုကကျတော့ဒီနိုင်ငံသားမှာဟိုရောက်နေရဲဆိုဒီဒီ tax credit ကဒီနေ့ကသူတို့ပြောတာအခုဒီအမေရိကန်မှာအနည်းဆုံး6လကျော်တော့နေရမယ်လို့ပြောတာပေါ့နော်နိုင်ငံသားရောက်နေတဲ့မိသားစုဆိုလည်းမရနိုင်တာမျိုးလည်းဖြစ်နိုင်ပါတယ
်ဒီလိုမျိုးပေါ့နော်ကလေးတွေနဲ့ပတ်သက်တဲ့အခွန်ခံစားခွင့်မှာဒါကိုရဖို့ပေါ့နော်ဒီ Biden အစိုးရလက်ထက်မှာမှာပဲဒါတက်မှတ်ပြထန်းခဲ့တာလားဒီလိုရဖို့အတွက်က American အစိုးရအဆက်ဆက်မှာရောလုပ်ခဲ့သလားရှင့်
ဟုတ်ကဲ့ရှင်ဒီဟို child credit ကပုံမှန်ကဒီဟို qualify ဖြစ်တဲ့မိသားစုကDollar 1000နှစ်တိုင်းရနေကြပါဆိုDollar 1000နှစ်တိုင်းရနေတဲ့ဥစ္စာကိုကတိုးရတဲ့သဘောပေါ့နော်တချို့ကလေးတွေက1000တိုးရမယ်တချို့ကလေးတွေအတွက်က1600တိုးရမယ်ပေါ့နော်ဆိုတဲ့အခါကျတော့ဟိုဒီလိုအများကြီးတိုးပေးလိုက်တာတော့ဒီ Biden အစိုးရမှာဒါအကြီးအမားဆုံးဒီ stimulus economic stimulus တစ်ခုလည်းဖြစ်ပါတယ်2025ဒီသမ္မတဂျိုးဘိုက်ဒင်တက်တန်းကုန်နဲ့ထိအောင်ဒီဥစ္စာနှစ်တိုင်းဒီလို tax credit ကိုတိုးပြီးတော့ပေးသွားဖို့လည်းသူတို့စူးစမ်းနေပါတယ်တုံ့ဆောင်နေပါတယ်ဟုတ်ကဲ့
မိုင်းအင်ဂျင်နိုင်ဆက်သွယ်မိမြန်တင်ပြပေးခဲ့တာပါရှင်အိန္ဒိယဘက်ကသတင်းတပုတ်ကိုဆက်ချင်ပါတယ်အိန္ဒိယနိုင်ငံအနောက်ပိုင်းမှာမိုးများပြီးရေကြီးတဲ့အတွက်လူ200လောက်သေဆုံးခဲ့ရပါတယ်အခုလိုပုံမှန်မဟုတ်တဲ့မိုးရာသီဟာရာသီဥတုပြောင်းလဲမှုနဲ့ဆက်ဆက်နေပြီးလူသန်းပေါင်းများစွာရဲ့ဘဝတွေအသက်တွေကိုချင်းချောင်နေတာပါအင်ဂျင်နာပါစရီချာရဲ့သတင်းဆောင်မကိုကိုငိမ့်ချန်ပြောပြပေးပါမယ်ရှင
်အိန္ဒိယနိုင်ငံအနောက်ပိုင်းမဟာရှာထရာပြည်နယ်မှာမိုးသည်ထန်စွာရွာသွန်းပြီးရေကြီးမြေပြိုတာကြောင့်ကျေးရွာတွေမြို့တွေထိခိုက်ခဲ့ရပါတယ်အိမ်တွေပြိုကုန်သလိုလယ်မြေတွေလည်းပျက်စီးကုန်ပါတယ်ပိတ်မိနေတဲ့သူတွေကိုကယ်တင်ဖို့အပျက်အစီးတွေရေကြီးနေတဲ့ကြားတွေကကယ်ဆယ်သူတွေတွားရောက်ခဲ့ပေမဲ့လူအယောက်200လောက်ကတော့ထိဆုံးခဲ့ရပါတယ်ဒေသခံတဦးဖြစ်တဲ့ဂျရန်မဟာရှာခီက
မိုးကရမ်းတဲ့တာဗျနောက်တော့မြေပြိုရောအဲ့ဒါကနေထွက်ပြေးလာတဲ့သူတွေကလည်းရေနဲ့အတူမျောကုန်တာပ
ါအနောက်ဘက်ကမ်းခြေနားကခရိုင်တွေမှာအပြက်အစီးများခဲ့ပြီးတော့လွန်ခဲ့တဲ့နှစ်နှစ်တုန်းကလည်းအလားတူအဖြစ်မျိုးဖြစ်ပွားခဲ့ပါတယ်အခုလိုမိုးအသေးထန်ရွာသွန်းတဲ့ရက်များလာတာဟာကဘာကြီးပူနွေးလာပြီးသမုတ်တရားရေတွေနွေးလာတာနဲ့ဆက်ဆက်နေတယ်လို့ရောက်စီမက်သျူးနော်ရိုလိုရာသီဥတုကျွမ်းကျင်သူတွေကပြောပါတယ
် The warming of the Arabian Sea and the Western Indian Ocean is bringing up
Arabian Peninsula နဲ့အိန္ဒိယသမုတ်တရားအနောက်ဘက်ခြမ်းမှာရေနွေးလာတာကြောင့်လေထုကိုပူစေပြီးဆိုထိုင်းစားတွေလည်းများလာပါတယ်အဲဒီကနေမုတ်တုံလေတိုက်ခတ်မှုကိုအတက်အကျအများကြီးဖြစ်စေပါတယ်မုတ်တုံလေကအားနေပေမဲ့လည်းတခါတလေအရန်ပြင်းထန်တာတွေရှိပါတယ်အဲ့လိုပြစ်ထန်တဲ့အခါတွေမှာရင်ငွေတွေကိုအချိန်တိုအတွင်းအကုန်လွတ်တာမျိုးဖြစ်တတ်ပါတယ
်လူနှစ်သိန်းခွဲလောက်ဘေးလွတ်ရာကိုပြေးကြရပါတယ်ဒိုင်းပြည်တစ်ဝက်လောက်ကိုထောက်ပံ့ထားတဲ့အိန္ဒိယနိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍဟာမိုးရာသီကိုအများကြီးမှီခိုနေရတာပါမိုးမမှန်တဲ့ရက်တွေပိုများလာတာဟာသူတို့ရဲ့နေအိမ်တွေကိုသာမကမိုးကိုမှီခိုနေရတဲ့စိုက်ပျိုးရေးဘဝတွေကိုလည်းထိခိုက်စေကုန်ပါတယ်မိုးများတဲ့အခါမြေပေါ်ကမြေစည်းလွှာတွေကိုတိုက်စားသွားသလိုရေအောက်ကရေတွေကိုလည်းပြန်မဖြည့်ပေးနိုင်ပါဘူး။သဘာဝပတ်ဝန်းကျင်ပညာရှင်ချန္ဒရာဘူရှန်က
Any water related infrastructure and economic activities that we have
ရေနဲ့ပတ်သက်တဲ့အခြေခံစောင့်အုံတွေစီးပွားရေးလုပ်ငန်းတွေအကုန်ထိခိုက်ကုန်ပါတယ်။စိုက်ပျိုးရေးအတွက်ရေကာတာတွေကရေအားလျှပ်စစ်တွေနဲ့မြေအောက်ရေအရင်းမြစ်တွေပါ။မိုးကပုံမှန်2လ3လလောက်ရွာမယ့်အစားရက်နေနေပဲရွာပြီးအသေးအံရွာတာမျိုးဖြစ်နေတာပါ။
အခုလိုမိုးအသေးအံရွာတဲ့အဖြစ်တွေတိုးလာတာကြောင့်အိန္ဒိယနိုင်ငံဟာရာသီဥတုပြောင်းလဲမှုကိုခံနေရတယ်လို့သ Bhushan ga pyo bare.
Some of the floods that have hit this country over the last 10 years have caused losses.
Bigger Senate twin ye ji mu re jaw di nai ngan ma dollar billion na chi pi lo song song ga ya bare. Chano lo si bwa ye thikai de lo bwa ri alou kan ri totat mu ri go le thikai ni bare.
Da jaw mho lo aku lo tabaw be an ni ye ri go aso song khan sa ni ya de lu atai wai go athikai nei aw lou da ha thait dan u za pe phit tin ne lo jwan jin du ri ga pyo bare. Aku lo ye ji mu ha cyclone moun nai tai a pi နှစ်လအကြာမှာဖြစ်ပွားခဲ့တာပါ။ရာသီဥတုပညာရှင်ရောက်စီမက်သျူးနိုက
The maximum we are doing now is evacuating people. But that only saves lives, not livelihoods.
ကျွန်တော်တို့အများဆုံးလုပ်နိုင်တာကလူတွေဘေးကင်းရာပြောင်းပေးတာပါ။ဒါကအသက်ကယ်ရာဆိုပေမဲ့ဘဝတွေကိုတော့မကယ်နိုင်ပါဘူး။ရေရှည်ကြမ်းကြမ်းခံနိုင်တဲ့အခြေခံအဆောက်အအုံတွေကိုတည်ဆောက်ရမှာပါ။တိုးလာတဲ့အဆိုးအဝါဆုံးအဖြစ်အပျက်တွေအပေါ်အခြေခံပြီးပြထားတဲ့မြေပုံအတိုင်းလုပ်ရမှာပါ
။ဒါတွေကိုမလုပ်နိုင်ရင်လူသန်းပေါင်းများစွာဟာပျက်စီးဆုံးရှုံးမှုတွေနဲ့ကြုံနေရမှာပဲလို့ကျွမ်းကျင်သူတွေကသတိပေးထားပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြေထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူလူမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Utelsat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာပိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/vira.burmese.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA မြန်မာပိုင်းစီစဉ်ရဲ့သတင်းပတ်ဆင်ခန္ဓာတွေကိုဆက်လက်တင်ပြပေးပါမယ်။နိုင်ငံရေးအချက်အလက် COVID-19 ကပ်ဘေးရောဂါတို့ကြောင့်အလုတ်လက်မဲ့တွေဖြစ်လာကြတာနဲ့အတူလက်ရှိအနေအထားမှာပြည်သူအချင်းချင်းလှူဒါန်းမှုကိုအားထားရပ်တည်နေကြရသူတွေရှိပေမဲ့ရေရှည်အတွက်မရေမရာဖြစ်နေကြပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးအစီအစဉ်ကိုနားဆင်ပါရှင်။COVID-19 ကပ်ဘေးရောဂါနဲ့ကြုံခဲ့ရတဲ့မြန်မာနိုင်ငံရဲ့စီးပွားရေးနှေးကွေသွားချိန်မှာဆရာနာထပ်ပြီးသိမ့်ခံရတာကြောင့်2022ခုနှစ်နောက်ကဲ့အစောပိုင်းအရောက်မှာမြမလူဦးရေရဲ့ထက်ဝက်စည်ရဲမွေးတည်တဲ့အခြေအနေမျိုးထိဆုပ်ယုပ်ကျဆင်းသွားနိုင်တယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကသတိပေးထားပါတယ်။တစ်ချိန်တည်းမှာပဲအခုဩဂုတ်လကနေနိုဝင်ဘာလအတွင်းကမ္ဘာပေါ်မှာဆန္ဒရိက္ခာမလုံလောက်မှုကြောင့်ဆာလောင်မုတ်သိမ်မှုတိုးလာမဲ့နိုင်ငံ23ခုထဲမှာမြန်မာနိုင်ငံကိုကုလသမဂ္ဂကထည့်သွင်းလိုက်တာဖြစ်ပါတယ်။
Conflict continues to be the primary driver for the
ဆန္ဒရိက္ခာမလုံလောက်မှုနဲ့အကြီးအကျယ်ရင်ဆိုင်ရမှုအများစုကပြည်ပခန့်တွေကြောင့်အဓိကဖြစ်ပါလေ။ပြည်ပခန့်နဲ့တစ်ဆက်တည်းဖြစ်ရတာကတော့လူသားချင်းစာနာမှုအကူအညီတွေကန့်သက်ခံရမှုဖြစ်ပြီးဒီကိစ္စကြောင့်လည်းဆန္ဒရိက္ခာမလုံလောက်မှုကိုထပ်ပြီးဆိုးရသွားစေပါတယ်လို့ FAO ဂျီနီဗာရုံးရဲ့အကြီးအကျယ် Patrick Jackson ကပြောခဲ့တာပါ။ကမ္ဘာဆန္ဒရိက္ခာအဖွဲ့ WFP ဘက်ကတော့မြန်မာပြည်တွင်းမှာလူပေါင်း3000ခွဲကျော်ဆန္ဒရိက္ခာပြက်လက်နိုင်တယ်လို့ခန့်မှန်းပြီးရိက္ခာထောက်ပံ့နိုင်ရေးပြင်ဆင်ထားကြောင်းအစိုးပိုင်းတို့ကပြောဆိုထားတာပါလက်ရှိမှာလည်းဆန္ဒရိက္ခာရရှိရေးအတွက်အကူအညီတောင်းရသူတွေရှိနေပါပြီရန်ကုန်မြို့မှာရိက္ခာနဲ့စေဝါထောက်ပံ့ကူညီပေးနေသူတဦးကလက်ရှိအခြေအနေကိုအခုလိုပြောပါတယ်
တကယ်လည်းတရားတော်မှာဟိုဟာဆက်စွေဆက်ကြံွေပါလေလीဟိုတော်တော်များများစီးပွားရေးကတက်တဲကုန်ရပြီအဲဒီလိုဓာတ်ထဲမှာဟိုတက်တဲလာမှုကြီးအများကြီးဖြစ်လာတယ်ဓာတ်ထဲမှာလှုပ်လှုပ်ကိုင်းလို့မရတဲ့ဒါမှဒီတက်တရားလိုင်းကလည်းဖြတ်ဖြစ်လာတယ်နိုင်ငံကြီးအပြောင်းလဲတွေကလည်းအများကြီးဖြစ်နေတယ်ဆိုမှဒါစီးပွားရေးကျန်နေတဲ့အချိန်မှာတမန်မှာဟိုကသာဝန်ကြီးတက်တဲတဲ့အချိန်မှာဒီတက်တရားလိုင်းကဖြစ်လာတော့တချို့အိမ်တွေမှာဆိုရင်မိသားစုလိုက်အဲ့လိုမျိုး
ဟိုကိုဗစ်ကိုရင်ဆိုင်လာရတာရှိလာတယ်အဲ့ဒါကြတော့သူတို့မှဘလို့မှစောင့်ဝင်နေရင်ပြောနေမှဟိုဖောက်ဝယ်ဘူးပြောနေချက်တောင်မစားနိုင်တဲ့အနေအထားမျိုးတွေဖြစ်လာတဲ့လူတွေလည်းဖြစ်လာတယ်ဟိုဖောက်ဝယ်ဖို့ကြတော့လေဒီငွေကြီးအရန်ခက်ခဲလာတာမျိုးတွေလေအဲ့ဒါတွေကတော့ဟိုတကယ်လက်ပြီမှာရင်ဆိုင်နေရတာအဲ့ဒါမြေပြင်ချင်းနေရတော့တကယ်အမှန်ပဲမှအဲ့ဒီလိုကြတော့နောက်ဆုံးဟိုတူတူကိုကဘလူးမတော့ဟိုကို့မှမရှိတဲ့ဥစ္စာကိုထုတ်ပြီးတော့ပြောချင်တာမဟုတ်မြန်မာသဘောတရားဆိုပူတော်အချက်ကြောက်ကြီးနေလေဒါနဲ့အခုရှက်ပြီးတော့အလံထောင်ရတဲ့အဆင့်ကိုရောက်လာတဲ့အနေအထားမျိုးတွေဖြစ်ကုန်ကြတော့အဲ့လိုမျိုးကို့ပတ်ဝန်းကျင်ကြီးကိုလေးလာတော့ပတ်ဝန်းကျင်မှာလည်းမကောက်အောင်အများကြီးဖြစ်လာလေ
ဟုတ်ကဲ့ရှင်အဲ့တော့ဒီလိုအကူအညီပေးရတဲ့အခါမှာလူတွေကလာပြီးတော့ဆက်သွယ်တာလားဒါမှမဟုတ်ဒီလူတွေကဘလို့အကူအညီတောင်းကြပါသလဲရှင်
မအဲ့ဒါကကြတော့ Facebook မှာကအဲ့လိုမျိုးဆက်သွယ်တာမျိုးတွေရှိလာတယ်။အဲတချို့ကြတော့လေဟိုအချင်းချင်းအပေါင်းအသင်းအတိုင်းဝိုင်းချင်းချင်းပေါ့သူကတော့အဲ့လိုဖြစ်နေတယ်။အဲ့လိုမျိုးလေးတွေသတင်းပေးလာတာတွေရှိတယ်။နောက်ကျမတို့ကြတော့ writer စိတ်နည်းနည်းရှိတဲ့အခါကြတော့ writer အချင်းလုပ်တဲ့ကလေးတွေချင်းမှာဟောကျွန်တော်တို့ရက်ကွက်ထဲမှာတော့ဒီလိုဒီလိုဖြစ်နေအင်္ဂလိပ်ကဘယ်နဲ့အင်ရှိပါတယ်။အလံထောင်းထားတာဘယ်လိုရှိနေပါပြီ။အဲကျမတို့အဲ့လိုမျိုးပေါ့အလံထောင်းထားတဲ့အင်္ဂလိပ်ဆို Facebook မှာတွေ့ရတာမျိုးလေးဆိုအားလေးတွေရှာပြီး like လုပ်ရတာပါခမ
။အဲ့တော့ဈေးကွက်ထဲမှာအခုအဓိကစားကုန်ပေါ့နော်။စံတို့စီတို့ဝယ်ရတဲ့အခြေအနေကရောလွယ်လွယ်ကူကူရှိပါသလား။ဈေးတက်သွားပါပြီလားရှင
်။စံနဲ့စီတွေကတော့ဈေးမတက်ဘူးမှာအဆင်ပြေတယ်။ဈေးတက်တာကတခြားအဲ့လိုခောက်ခဲကြအောင်တို့အဲ့လိုတကူစားလို့ရတဲ့အဲ့လိုချက်ဦးလို့အဲ့ဒီဟာတွေကဈေးတက်သွားတာမှာ။စံနဲ့စီကတော့အခုချိန်ဈေးငင်းနေပြီ။
ဟုတ်ကဲ့
လွယ်တူလေးဝယ်လို့ရပါတယ
်ဟုတ်ကဲ
့အခုကျမတို့ဝယ်လို့နေရတဲ့85ပြည့်တဲ့အိတ်ကို3000ပေါ့အဲ့အဲ့လောက်တန်းလေးကိုကျမတို့သုံးနေကြတာပေါ့အရန်ကောင်းပြီးတော့မဟုတ်ဘူးပေါ့အရန်ကောင်းနေဆိုရင်တော့4-5 6000တန်းလေးတွေရှိတာပေါ့ဒါပေမဲ့ကျမတို့ဒီအခုလက်တော်ကတော့ကိုယ်မှရှိတဲ့ငွေလေးတွေနဲ့အဆင်ပြေအောင်တက်ဆက်ကြဖို့ကြတော့ကျမတို့အဲ့လိုမျိုးလေးတွေလုပ်တာပေါ့
တစ်ချိန်တည်းမှာပဲအလုပ်လက်မဲ့ဖြစ်သူတွေလည်းရှိနေကြတာပါပြီးခဲ့တဲ့ဇူလိုင်လအတွင်း ILO နိုင်ငံတကာအလုပ်သမားအဖွဲ့ချုပ်ရဲ့အစည်းအခမ်းစာဖော်ပြချက်အရတော့မြန်မာနိုင်ငံမှာ2022ခုနှစ်ပထမနှစ်ဝက်အတွင်းအလုပ်ချိန်ခန့်မှန်းခြေ14ရာခိုင်နှုန်းလောက်ဆုံးရှုံးခဲ့ရပြီးဒါဟာဆိုရင်အချိန်ပြည့်လောက်သားအနည်းဆုံး 1.2 တန်းနဲ့ညီမျှတယ်လို့ဖော်ပြခဲ့တာပါစီးပွားရေးကဏ္ဍအလုံးမှာတက်ရောက်ထိခိုက်ရပြီးဒီထဲမှာတော့စားလုပ်ရေးလုပ်ငန်းအထည်ချုပ်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေအထင်အဆုံဖြစ်တယ်လို့လည်းဖော်ပြပါတယ်။ဆီယနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာအလို့အကန့်ဆုံးရှုံးရမှုနဲ့လုံသားစည်းကွက်အခြေအနေကလည်းဆုတ်ယုတ်လာတယ်လို့နိုင်ငံတကာအလို့သမားအဖွဲ့ချုပ် ILO ကပြောဆိုထားပါတယ်။လှိုင်းတရားကလုံသားတဦးကလည်းလက်ရှိအခြေအနေကိုအခုလိုပြောပြပါတယ်။
ကျန်ကြဝေးရဲ့ဆိုင်ဝင်ပေါ့ဒီဆိုင်ဝင်ကလုံးဝပိတ်ပိတ်တာပေါ့နော်ဥရိမဲ့ပိတ်ပိတ်တာလည်းရှိသေးတယ်ခါကျွန်တော်ဒီမြန်မာလူတွေစီလိုဘရော့အဲ့ဆိုင်ဝင်အများကြီးပဲကျွန်တော်ဒီစီလိုမြန်မာတို့အဲ့လိုဆိုင်ဝင်ဆိုတော့ခုလက်ရှိမှာလှုပ်လှမဲ့လူကြီးတွေတခြားပို့ပို့တိုးလာငါလုံးဝပိတ်ပိတ်တာပေါ့နော်ကျန်ကြဝေးလို့ဒီဟိုမြန်မာလူတွေဟန်တွေပါဒီတခြားရှော့ချတာတွေတားတယ်ပိတ်ပိတ်တာကြီးကလုံးဝအများကြီးရှိတယ်ဟုတ်လား
ဘယ်လိုဆိုင်ယုံမျိုးတွေပိတ်ပါသလဲရှင်
အဓိကတော့အထည်ကျုံဆက်ယုံတွေပေါ့နော
်ဟုတ်ကဲ့အခုလက်ရှိဟိုအလုတ်အကင်ဆက်ဖြစ်နေတဲ့ဆက်ယုံတွေကဘယ်လိုဆက်ယုံတွေအလုတ်အကင်ဆက်ဖြစ်နေပါလဲ
ဟုတ်လက်ရှိတော့ဒီကျွန်တော်တို့ဒီအချို့ဒီဆက်ဖြစ်တယ်ပေါ့ဆက်ဖြစ်တယ်ဆိုတော့မှဒူသားဒူသားပဲရှိလေလေပတ်နိုင်တယ်ပေါ့နော်အများကြီးတော့ဒီအရင်လိုမျိုးလေပတ်တဲ့ဆက်ယုံတွေမဟုတ်ဒီအထည်ကျုံဆက်ယုံတွေပဲပါတယ်နော်ဒီအထည်ကျုံဆက်ယုံတွေကပိတ်တဲ့ဆက်ယုံတွေများပြားလာတယ်အော်ဒေတာရှော့ချတာစုံလေးများပြလာတယ်ဒါနဲ့လက်ရှိအချို့အခြေအနေတွေကြောင့်လေဟိုလည်းလည်းတက်နေပါဒါနဲ့လေတော့အင်အားကြီးလုံးဝကိုရှော့ချပေးကြတာအင်အားကြီးရှိနေမဟုတ
်အဲ့တော့ဒီအလုံးမရှိတဲ့သူတွေဘယ်လိုရက်တည်နေကြပါသလဲရှင
်ဟိုအလုံးမရှိတဲ့သူတွေရောကျွန်တော်တို့အခုဒီလိုအခြေအနေမှာကျွန်တော်တို့ရရအလုပ်ကိုနေသားအလုပ်ကိုဟာမျိုးပေါ့လားဒီရရအလုပ်ကိုလိုက်လို့မရတယ်ဘာလို့အခုအခြေအနေအလုပ်ကတအားပါနေကြတယ်ဘာလို့ဒီဆက်ဝင်မရှိတဲ့ကျွန်တော်တို့ဒီလိုအော်ဆောင်လို့ရေးမှလိုက်ပြီးတော့ဒီနေသားပေါ့နော်ပယံလို့လောက်တဲ့ဟာမျိုးတချို့ကြောင့်လည်းလူမရှိတော့ရဲပေါ့နော်ဒုက္ခအကြေတိတ်နဲ့ရင်ဆိုင်ပြီးတော့ဒီတိုင်းပဲရင်ဆိုင်နေရတဲ့ဟာမျိုးတွေရှိတယ်ပေါ့အဓိကအလုံးလက်မဲ့ရံများလာရဲသူအလုံးကလုံးဝရှားတဲ့ရှားလာရတယ်ဟုတ်
တော်ရရှင်များရှင်ကိုနဲ့မကွာဝတ်ထားနိုင်တဲ့ smart watch လို့ပစ္စည်းတွေကကို့မှာ covid-19 ရောဂါကူးနေသလားဆိုတာကိုယောဂါလက္ခဏာမပြခင်တည်းကပြောနိုင်သလားဆိုတာကိုသူတေတီတွေလေ့လာနှိချပါတယ်။အိမ်နေချိန်မှာပါကိုယ့်ရဲ့နှလုံးခုန်နှုန်းအသက်ရှူနှုန်းတွေကိုတိုင်းတာပေးနိုင်တဲ့ smart ပစ္စည်းတွေကနေကျန်းမာရေးအခြေအနေအပြောင်းလဲကိုကြိုပြောနိုင်မလားဆိုတဲ့အကြောင်းမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆူမြတ်မမ။ကိုလက်လှူရှာအားကစားလုပ်သူတွေ၊ကျန်းမာရေးလိုက်စားသူတွေဝတ်ဆင်ကြတဲ့ smart watch လက်ပတ်နာရီတွေအပါအဝင် wearable device ပစ္စည်းတွေကနေကိုယ်မှာ COVID-19 ရောဂါကူးနေပြီလားဆိုတာကြိုတင်သိနိုင်ဖို့လေ့လာနေကြပါပြီ။ကိုနဲ့မကွာနေနေညညဝတ်ထားကြလေးရှိတဲ့အဲ့ဒီပစ္စည်းတွေဟာကိုယ်ခန္ဓာကိုယ်ရဲ့ကနှလုံးခုန်နှုန်းအသက်ရှူနှုန်းအဲ့ချိန်အတိုင်းအတာကုန်ဆုံးသွားတဲ့ကယ်လိုရီစသဖြင့်အိပ်နေတဲ့အချိန်မှမကျန်ကိုယ့်ရဲ့လှုပ်ရှားမှုတိုင်းကိုမှတ်တမ်းတင်ပေးပါရယ်သက်ဆိုင်တဲ့ app တွေမှာအဲ့ဒီမှတ်တမ်းတင်ထားတဲ့အချက်လက်တွေကိုသွားပြန်ကြည့်နိုင်တာမို့ကိုယ့်ရဲ့ကျန်းမာရေးအတွက်အင်မတန်အထောက်အကူဖြစ်တာပါဒါကြောင့်လဲဒီအချက်လက်တွေပေါ်မှာမူတည်ပြီး COVID-19 ရောဂါကူးသူတယောက်မှဘလို့အပြောင်းလဲဖြစ်တယ်လဲဒီအပြောင်းလဲတွေကြောင့်သူ့မှာ COVID ရောဂါရှိနေပြီလားဆိုတာကြိုတင်သိနိုင်ဖို့အတွက်သုတေသီတွေကလေ့လာနေကြတာပါအထူးသဖြင့်ကိုဗစ်ရောဂါဖြစ်သူတော်တော်များများမှာရောဂါလက္ခဏာချက်ချင်းမပြတာမို့ကိုနဲ့မကွာဝတ်ဆင်ထားတဲ့ wearable device တွေကတဆင့်ကြိုသိနိုင်ဖို့စူးစမ်းနေကြတာဖြစ်ပါတယ်။အဲ့လိုလေ့လာနေကြတဲ့အထက်မှာ American ပြည်ထောင်စု Stanford ဆေးသက္ကသိုလ်ကသုတေသီတွေလည်းပါဝင်ပါတယ်။ iWatch, Garmin, Fitbit စတဲ့အမျိုးစုံရှိတဲ့ smart watch နိုင်ရီအပြင် Aura ဆိုတဲ့ smart lasso ဝတ်ကြသူ 9,000 ကဒီသုတေသနမှာပါဝင်ပြီးတော့သူတို့အချက်အလက်တွေကိုမျှဝေထားပါတယ်။အဲ့ဒီထဲက32ယောက်ကတော့ COVID-19 ရောဂါအတည်ပြုလူနာတွေဖြစ်ကြပါတယ
်။ So what happens is when you get ill, even before you know it, your body starts changing, your heart rate goes up.
နေမကောင်းဖြစ်ပြီဆိုတော့လည်းကိုယ့်ရဲ့ခန္ဓာကိုယ်မှာစပြီးတော့အပြောင်းလဲဖြစ်ပါတယ်။နှလုံးခုန်နှုန်းတွေကပိုပြီးတော့များလာပါတယ်။နှလုံးခုန်နှုန်းတွေမမှန်တော့ဘူးစသဖြင့်မျိုးစုံပြောင်းလဲသွားပါတယ်။ဒါတွေကို smart watch နိုင်တွေကလည်းတစ်ချိန်လုံးတိုင်းတာပေးနေတာပါ။သူတို့တနေ့တနေ့လုံနေတဲ့တိုင်းတာမှုအချိန်ပေါင်းက2-3ခွဲလောက်ကိုရှိပါတယ်။အဲ့တော့ကြောင့်ကို့မှာယောဂလက္ခဏာမပြခင်ကတည်းကခန္ဓာကိုယ်ထဲမှာဖြစ်နေတဲ့အပြောင်းလဲတွေအားလုံးကိုသူတို့ကမှတ်တမ်းတင်နေပါတယ်။အဲ့ဒီချက်ကတိတ်ကိုအရေးပါတယ်လို့ထင်ပါတယ်
။ Stanford ဆေးသက္ကသိုလ်ကပါမောက်ခ Michael Snyder ဖြစ်ပါတယ်။တချို့သူတွေမှာ COVID-19 ယောဂလက္ခဏာကိုချက်ချင်းမပြကြတာမို့ယောဂဖြစ်တယ်လို့သိလိုက်ချိန်မှာသူတို့ကတဆင့်ဘယ်နှယောက်ကိုကူးစက်ဆေးခဲ့တယ်လဲဆိုတာမသိနိုင်ပါဘူး။ Stanford သက္ကသိုလ်ကလေ့လာနေသူ COVID-19 အတည်ပြုလူနာ31ယောက်ထဲက80ယောက်ကနှုန်းဆိုရင်ယောဂလက္ခဏာမပေါ်ခင်တည်းကသူတို့ဝတ်ဆင်ထားတဲ့ wearable device ပစ္စည်းတွေရဲ့မှတ်တမ်းတွေအရခန္ဓာကိုယ်ရင်းမှာအပြောင်းလဲဖြစ်နေတာကိုတွေ့ခဲ့ကြပါတယ
်။ In about 80% of the cases we can see heart rate go up when someone gets ill. What's powerful
လေ့လာတဲ့သူ80ယောက်ကနှုန်းလောက်မှာစပြီးတော့နေမကောင်းဖြစ်တာနဲ့နှလုံးခုန်နှုန်းစတင်မြင့်တက်သွားတာတွေ့ရပါတယ်။အနည်းဆုံး80ယောက်ကနှုန်းလောက်ကယောဂလက္ခဏာမပြခင်မှာကိုအလုံးခုံလုံးတွေပို့ပြီးတော့မြန်လာတာတွေ့ရပါတယ်။ကျွန်တော်တို့လေ့လာတဲ့အထက်ကတယောက်ဆိုရင်သူ့မှာယောဂလက္ခဏာမပြခင်6ရက်ခွဲလောက်ကလေးကနှလုံးခုံလုံးပုံမှန်ထက်ပို့ပြီးတော့မြင့်တက်ခဲ့ပါတယ်။အဲ့ဒီ6ရက်ခွဲစလုံးသူ့မှာယောဂပိုးရှိနေတယ်ဆိုတာမသိဘဲနဲ့တခြားသူတွေကိုယောဂပိုးကူးစေခဲ့တယ်ဆိုတာရှင်းပါတယ်။ဒါကြောင့်ဒီပစ္စည်းတွေကကို့မှာယောဂလက္ခဏာမပြခင်ကြိုပြီးတော့သိနိုင်ဖို့အတွက်သိကိုကောင်းတဲ့ပစ္စည်းတွေပါ။အနည်းဆုံးပြန်ပြန်အဖြစ်3ရက်လောက်ကြိုပြီးသိနိုင်ပါတယ်။
သူတို့မျှော်လင့်သလိုကြိုပြီးသိနိုင်မယ်ဆိုရင်အမြင်ပန်းကျန်းမာနေပေမဲ့ COVID ရောဂါကူးနေသူတွေအနေနဲ့တခြားသူတွေနဲ့မထိတွေ့ပဲတီးခြားခွဲနေတာအသေးအချာဆေးစစ်ကုသမှုခံယူတာတွေကိုလုပ်နိုင်ကြမှာဖြစ်ပါတယ်။အရေးအကြီးဆုံးကတော့သူများကိုထပ်ဆင့်ပွားကူးတာကိုကာကွယ်နိုင်မယ်လို့သုတေသီတွေကပြောပါတယ်။အခုလိုမျိုးကိုယ်နဲ့မကွာဝတ်ဆင်ထားနိုင်တဲ့ smart watch လို wearable device ပစ္စည်းတွေကအခုလိုမျိုးကယောဂါကူးနေတယ်ဆိုတာကြိုတင်သိနိုင်ပြီးကိုယ့်ရဲ့နေမှုထိုင်မှုဘဝပို့ပြီးတော့ကျန်းမာရွှင်လန်းမယ်ဆိုတဲ့အချက်ကိုအသုံးချနိုင်ဖို့အတွက်ပစ္စည်းထုတ်လုပ်တဲ့ကုမ္ပဏီတွေကလည်းမျှော်လင့်နေကြပါတယ်။လက်ရှိမှာတော့ဒီပစ္စည်းတွေအယောင်ကလည်းနှေးနေတာမဟုတ်အခုလိုအသစ်အစမ်း feature တွေထည့်သွင်းနိုင်ဖို့အပြိုင်လုပ်နေကြပါတယ်။လက်ပတ်နာရီမဟုတ်ပဲလက်စွပ်လိုဝတ်ထားရတဲ့ Aura ဆိုတဲ့ smart လက်စွပ်ကိုတီထွင်ထားတဲ့ Aura Health ကုမ္ပဏီကလည်း San Francisco မြို့မှာရှိတဲ့ California တက္ကသိုလ်UCSF နဲ့ COVID-19 ရောဂါကြိုတင်ရှိမရှိတွက်ဆနိုင်မလားဆိုတာကိုလေ့လာနေပါတယ်။တော်တော်လေးကောင်းတဲ့ရလဒ်တွေကြောင့် American Basketball အဖွဲ့ချုပ် NBA က Aura Lesso အကွေး2000ဝယ်ယူပြီးတော့ Basketball ကစားသမားတွေနဲ့ဝန်ထမ်းတွေကိုဝတ်ဆင်ခိုင်းထားတယ်လို့ Reuters သတင်းကပြောပါတယ်။အထူးသဖြင့်ကစားသမားတွေရဲ့နှလုံးခုန်နှုန်းကိုယ်အပူချိန်တွေကိုစောင့်ကြည့်နိုင်ဖို့ဖြစ်ပါတယ်
။ I think it's just given everyone more peace of mind and more safety.to be able to look at their app every morning and know how they're doing
app ပေါ်မှာကိုယ့်အခြေအနေဘယ်လိုရှိလဲဆိုတာမနေ့တိုင်းကြည့်နိုင်တော့စိတ်သက်သာရနိုင်ပါတယ်ပိုလုံခြုံစိတ်ချရတယ်လို့ထင်ပါတယ် NBA ကစားသမားတွေနဲ့ဝန်ထမ်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းရှိကြပါတယ်ဒီနီးပညာသုံးတဲ့အပေါ်မှာလည်းတော်တော်လေးစိတ်ဝင်တစားရှိကြပါတယ်ဒီနီးပညာကလည်းကစားသမားတွေပို့ပြီးလုံခြုံပေးခြင်းအောင်အထောက်အကူပြုဖို့လုပ်ပေးနေတာပါ
Oral Health Company အမှုဆောင်အရာရှိချုပ် Harit Rai ဖြစ်ပါတယ် NBA လိုပဲ PGA Tour ဂေါက်သီးအားကစားအဖွဲ့အစည်းကလည်းကိုကျမ်းမာရေးနဲ့ပတ်သက်လို့တောက်ရှောင်းမှတ်တမ်းတင်ပေးနိုင်တဲ့ Whoop ဆိုတဲ့လက်ပတ်တထောင်ကိုဝယ်ယူခဲ့တယ်လို့ Whoop Company ကိုတည်ထောင်သူ Will Ahmed ကပြောပါတယ်
Well, Whoop has partnered with the PGA Tour to distribute Whoop to every player, caddy, media member. It's been a real success.
Whoop နဲ့ PGA Tour အဖွဲ့အစည်းတို့ပူးပေါင်းပြီးစာသမားတွေ၊ caddy တွေ၊ပွဲလာတဲ့သတင်းမီဒီယာသမားတွေအားလုံးကို Whoop လက်ပတ်ပေးထားပါတယ်။တော်တော်လေးအောင်မြင်ပါတယ်။အကြခင်ကလုပ်ခဲ့တဲ့ကောင်းရိုက်ပြိုင်ပွဲတစ်ခုမှာကစားသမားတိုင်း Whoop လက်ပတ်ပတ်ထားကြပါတယ်။သူတို့ခန္ဓာကိုယ်ထဲမှာဖြစ်နေသမျှအထူးသဖြင့်အသက်ရှူလုံးကို Whoop နည်းပညာကတိုက်တာပေးနေတာပါ။ COVID-19 ရောဂါကိုနားလည်အောင်လုပ်တဲ့နေရာမှာဒီမှတ်တမ်းတွေကသိကိုအရေးကြီးပါတယ်။
အရင်ကမရှိခဲ့သလိုကတ်ယောဂတစ်ခုအနေနဲ့အချင်းတို့အတွင်းကမ္ဘာအနှံ့ပြန့်နှံ့ကူးစက်မယ်လို့ဘယ်သူမှကြိုတင်ခံမမထားခဲ့ကြတဲ့ COVID-19 ကတ်ယောဂနဲ့ပတ်သက်လို့အခုမှပညာရှင်တွေကနားလည်နိုင်ဖို့အစွမ်းကုန်လေ့လာနေကြတာပါ။အဲ့ဒီထဲမှာအခုလိုကိုနဲ့မကွာဝတ်ဆင်ထားနိုင်တဲ့ကျန်းမာရေးမှတ်တမ်းတင်ပစ္စည်းတွေကနေတဆင့်ယောဂကိုကြိုတင်ခံမှန်းနိုင်သလားဆိုတာကိုတွေ့လာကြတာဖြစ်ပါတယ်။ကျန်းမာရေးလိုက်စားသူတွေကြားအသုံးများတဲ့ Fitbit လက်ပတ်နာရီကုမ္ပဏီကလည်းအမေရိကန်နဲ့ကနေဒါနိုင်ငံက Fitbit 3သူတသိန်းနဲ့လည်လာနေပါတယ်။အဲ့ဒီထဲမှာ COVID-19 အတည်ပြုလူနာ900ပါဝင်ပါတယ်
။ So basically we've gone in and looked at that data with the user's permission and we've seen the changes in breathing rate and the changes in heart rate.
Fitbit ဝတ်ကြသူတွေရဲ့ခွင့်ပြုချက်နဲ့သူတို့ရဲ့မှတ်တမ်းတွေကိုကျွန်တော်တို့စလည်လာနေပါပြီ။ထင်ထားတဲ့အတိုင်းပဲအသက်ရှူနှုန်းနဲ့နှလုံးခုန်နှုန်းအပြောင်းအလဲတွေကိုတွေ့ရပါတယ်။လောလောဆယ်ဒီအချက်လက်မှတ်တမ်းတွေကိုစုဆောင်းနေတဲ့အဆင့်မှာကျွန်တော်တို့လေးလာတွေ့ရှိတာတွေကိုခြေခံပြီးတော့ COVID-19 ရောဂါကူးပြီးဆိုတာကိုလူတွေစောစောသိအောင်လို့လုပ်နိုင်မဲ့ program မျိုးထွင်နိုင်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်
။ကိုကျမ်းမာရေးအတွက်အိမ်နေချိန်မှာတော့အသက်ရှူနှုန်းနှလုံးခုန်နှုန်းတွေကိုမှတ်တမ်းတင်ပေးနေတဲ့ wearable smart device ပစ္စည်းတွေထဲမှာ Apple ရဲ့ iWatch နိုင်ကလောလောဆယ်ဈေးကွက်မှာနံပါတ်1နေရာယူထားပြီးတော့ Samsung ရဲ့ smart watch တွေကလည်းဒုတိယနေရာမှာရှိပါတယ်။အခုလိုလက်ပတ်နာရီမှမဟုတ်ဘဲကိုမအမြဲဝတ်ဆင်ထားနိုင်တဲ့တခြားပစ္စည်းတွေလည်းအစုံရှိနေပါပြီ။အဲ့ဒီထဲမှာ COVID-19 ယောဂကူးနေပြီလေဆိုတာကိုယောဂလက္ခဏာမပြခင်တည်းကဘယ်ပစ္စည်းကကြိုတင်သိရှိအသိပေးထိုင်မလဲဆိုတာကိုအများကစိတ်ဝင်စားနေကြတာကတော့သိကြပါရယ်။သိပံပညာရှင်တွေကလည်းဒီပစ္စည်းတွေကနေတဆင့်အမှားအယွင်းမရှိတွက်ချက်ပြောပြနိုင်ဖို့ကြိုးစားလေ့လာနေကြပါရယ်ရှင်။ကျွန်မဆုမြတ်ပါမှာ
။မဆုမြတ်မော်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနီမနက်ခင်းသတင်းဖတ်စဉ်ခန္ဓာရီကတော့ဒီလောက်ပါပဲရှင်။အခုကတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးပါမယ
်။မြန်မာစစ်တပ်က2023နှစ်လယ်လောက်ထိအာဏာကိုဆက်ပြီးချုပ်ကန်ထားဖို့လုပ်နေတာဟာကုလသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေတောင်းဆိုထားတဲ့မြန်မာနိုင်ငံဒီမိုကရေစီအုပ်ချုပ်ရေးလမ်းကြောင်းပေါ်ကိုပြန်ရောက်စေမယ့်လုပ်ရမဟုတ်ဘူးလို့အတွင်းမှူးချုပ်အန်တိုနီဂူဒရက်ရှ်ပြောခွင့်ရစတက်ဖန်ဒူဂျရက်ကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီလိုလှုပ်ဆောင်တာဟာမြန်မာနိုင်ငံဒီမိုကရေစီနီးကျအုပ်ချုပ်ရေးပြန်ပြီးရဖို့နိုင်ငံရေးချင်းသားအားလုံးလှုပ်ပေးဖို့အကြမ်းဖက်ချိန်မုံမှုတွေရပ်ပစ်ပြီးဆိုရပ်ပစ်ဖို့ဆိုပြီးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေတောင်းဆိုနေတဲ့လမ်းကြောင်းကနေပိုဝေးသွားစေတာဖြစ်ပြီးစစ်တပ်အာဏာသိမ်းထားတဲ့6လအတွင်းမြန်မာနိုင်ငံအခြေအနေဟာအတော်ကိုဆိုးဝါးသလိုဒေသရင်းမတည်မငြိမ်ဖြစ်မဲ့ချင်းချောက်မှုကိုပါရင်ဆိုင်ရတယ်လို့ပြောပါတယ်။ဒါအပြင် COVID-19 ဒဏ်မှာခံရတဲ့အတွက်အခြေအနေပိုဆိုးလာတာကြောင့်ကမ္ဘာကြီးအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတညီတညွတ်တည်းဆုံးဖြတ်လုပ်ကန်ကြဖို့အရေးကြီးကြောင်းလည်းပြောပါတယ်။မြန်မာစစ်စွာအနေနဲ့အကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်ဖို့နဲ့ဒီမိုကရေစီလမ်းကြောင်းပေါ်မှာပြန်ပြီးတည်ဆောက်ဖို့ဒီသတင်းပတ်တွင်ပြုလုပ်မယ်အာဆီယံရဲ့ဆွေးနွေးပွဲမှာအမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကင်ကဖိအားပေးတောင်းဆိုဖို့ရှိတယ်လို့နိုင်ငံချိုင်းဌာနပြောခွင့်ရ Net Press ကပြောကြားပါတယ်။တောင်ကျုပ်ပင်လယ်တွင်လွတ်လပ်စွာသွားလာမှုရှိဖို့မဲခေါင်ဆိုင်ရဲ့အမေရိကန်ပူးပေါင်းဆောင်ရွက်မှုကနေတဆင့်ပွန်းလင်းမြင့်တာမှုကိုမြင့်တင်ဖို့နဲ့မြောက်ကိုရီးယားနိုင်ငံအပေါ်ချမှတ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်အတိုင်းအာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့အပြည့်အဝအကောင့်ထည့်ဖို့ရေးကိုပါတိုက်တွန်းမှာဖြစ်ကြောင်းလည်းပြောပါတယ်။စစ်တပ်အာဏာသိမ်းတာ6လပြည့်တဲ့ဩဂုတ်လ1ရက်နေ့မှာစစ်ကောင်စီဗိုလ်ချုပ်မှူးကြီးမဲအောင်လှိုင်ကဆုံးချိုရေးကောင်စီကိုအင်ဆောင်အစိုးရဖြစ်နဲ့အသွင်ပြောင်းဖွဲ့စည်းခဲ့တာဖြစ်နဲ့ပတ်သက်ပြီး NUG အမျိုးသားညီညွတ်ရေးအစိုးရကဒီအင်ဆောင်အစိုးရကိုမတရားသိမ်းဖြစ်ဩဂုတ်လ2ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်။
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်ပြောပြပေးခဲ့တာပါရှင်ဒီမနေ့ခင်းအတွက်အစည်းအဝေးထုတ်လို့ရမှုကကိုရဲမွန်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Kevin Fowler တို့ဖြစ်ပါတယ်ညပိုင်း9နာရီကနေ10နာရီထုတ်လွှင့်မဲ့ VOA ညပိုင်းရေဒီယိုအစည်းအဝေးတွေကိုတော့လိုင်းဒိုမီတာ31 32 58တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကပေးယောဂအန်တီရဲကနေကင်ဝေးပြီးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင် VOA ကိုအပိနာဆင်တဲ့အတွက်လဲကျမတို့ VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်ရှင်ကျမသင်္ကီထိုက်ပThis program.